Welcome to the Voice of America in Burmese.
မင်္ဂလာမနက်ခင်းပါခင်ဗျာ2024ခုနှစ်မတ်လ5ရက်အင်္ဂါနေ့မနက်ပိုင်း6နာရီကနေ9နာရီထိ VOA မြန်မာပိုင်းရဲ့ရုပ်သံအစီအစဉ်တွေကို American ပြည်တော်စုမြို့တော် Washington DC ကနေထုတ်လည်ပေးနေပါတယ်ရေဒီယိုနဲ့ဆိုရင်လည်း Line to Meter 3249နဲ့ Line Meter 190ပြည် VOA ရဲ့ YouTube နဲ့ Facebook စာမျက်နှာတွေကလည်းနားဆင်ကြည့်ရှုနိုင်ပါတယ်ကျွန်တော်တမောင်ဆန်းပါ
အမေရိကန်ဒုတိယသမ္မတကမလာဟဲရစ်ဟာအစ္စရေးစစ်ကာလအစိုးရဖွဲ့ဝင်ဂန်နီဂန့်စ်နဲ့သမ္မတအင်ဂျီရိုမှာတွေ့ဆုံပြီးတော့ဂါဇာအဖြစ်ရပ်ရေးတွန်းအားပေးဆွေးနွေးပါတယ်။ပါတီသွင်းပနမသမ္မတလောင်းရွေးချယ်ပွဲတွေမှာသမ္မတဟောင်းထရန့်ရဲ့နာမည်ကိုထည့်သွင်းခွင့်ရှိရမယ်ဆိုပြီးအမေရိကန်ပြည်ထောင်စုတရားရုံးချုပ်ကဆုံးဖြတ်ချက်ချပါတယ်။ပြည်ထောင်ငံမှာသတိသားဖြတ်ချခွင့်ကိုဖွဲ့စည်းအုပ်ချုပ်ပုံဥပဒေမှာထည့်သွင်းလိုက်တဲ့အတွက်အမျိုးသမီးရေးအခွင့်အရေးတက်ကြွလှူရှားသူတွေကြိုဆိုခဲ့ကြပါတယ်
။အဲဒီလိုထိတ်တန့်ရောက်သတင်းတွေပြင်မြန်မာနိုင်ငံကဒေါ်ခိုင်ပြည်သူဝင်စုတက်ယူခဲ့တဲ့အမျိုးသမီးတတိရှိစုပေးပွဲပြည်ရဲ့စကားစနဲ့ညီနောင်သုံးပေါ်ဖြီးတိုင်းပွဲနိုင်ငံရေးအကျဉ်းသားတွေပေါ်လူခွန်ရေးချိုးဖောက်မှုမလေးရှားရောက်မြန်မာနဲ့ရွှေပြောင်းနေထိုင်သူတွေအကြောင်းနဲ့အမျိုးသမီးတရင်သမားတွေအတိုက်ခိုက်ခံရတဲ့တရင်ဆောင်ပါတွေကိုလည်းတင်ပြပါဦးမယ်အပတ်စဉ်အစီအစဉ်မှာတော့တရင်နောက်မဆုစီပွားရေးလူမှုရှုခင်းနဲ့တတ်တက်ရောင်တရင်လော်တွေကိုစုစားနားဆင်ကြရမှာပါအခုတော့ထိတ်တန့်ရောက်တရင်ဆောင်ပြီးနန်းလောင်ကပြောပြပါဦးမယ်
အမေရိကန်ဒုသမ္မတကမလာဟဲရစ်နဲ့အစ္စရေးစစ်ကလအစိုးရအဖွဲ့ဝင်ဝန်ကြီးဘန်နီဂက်စတိုသမ္မတအင်ဂျီရောမာတနင်္လာနေ့ကတွေ့ဆုံခဲ့ပါတယ်။အစ္စရေးနဲ့ဟာမတ်စတိုကြားကာဇာဒေသမှာတရင်6ပါးကြားအပြည့်ရဲ့ရေအကောင့်ထဲဖော်ဖို့နဲ့ဟာမတ်စတိုလက်ထက်ကတစ္ဆခန်းတွေလွတ်ပွေရေးကိစ္စရပ်တွေကိုတိုက်တွန်းဆွေးနွေးခဲ့ပါတယ်။ဆက်လောင်နေကြတဲ့ပါလက်စတိုင်းသားတွေကိုကူညီနိုင်ဖို့ကာဇာဒေသအတွင်းလူသားချင်းစာနာမှုအကူအညီတွေပုံမပေးပို့ခွင့်ပြုဖို့ဝန်ကြီးဂက်စကိုတိုက်တွန်းမယ်လို့လည်းသူသမ္မတဟဲရစ်ကအစီအဝေးမတိုင်ခင်တရင်ထောက်တွေကိုပြောဆိုခဲ့ပါတယ်။အပြည့်အခက်ရဆက်ရဲ့အကြံပြုချက်ကိုအစ္စရေးကသဘောတူလက်မှတ်ရေးထိုးထားပေးပြီလို့လည်းအမေရိကန်ကပြောပါတယ်။အသေးစိတ်ကိုတော့အီဂျစ်နိုင်ငံကိုင်ရိုမြို့ကိုရောက်နေကြတဲ့ဟာမတ်စ်ကိုယ်စားလှယ်နဲ့ညှိနှိုင်းရအောင်ပါပါ။တနင်္ဂနွေနေ့တုန်းကလည်းကာဇာဒေသအပြည့်အဝချက်ချင်းဆောင်ရွက်ဖို့သူသမ္မတဟဲရစ်ကတောင်းဆိုခဲ့ပါသေးတယ်။သမ္မတဘိုင်ဒန်ကလည်းသူ့လိုပဲထပ်တူဆန္ဒရှိပါတယ်လို့သူသမ္မတကပြောဆိုသွားပါတယ်။ယူကရိန်းနိုင်ငံထဲကနျူကလ ియర్ ဆက်ယုံလုံခြုံရေးနဲ့ပတ်သက်လို့ရုရှားနိုင်ငံမှာအဆင့်မြင့်အရာရှိတွေနဲ့ဆွေးနွေးဖို့အတွက်မော်စကိုမြို့ကိုအင်္ဂါနေ့မှာတွားရောက်မှာဖြစ်ကြောင်းအပီပီဆိုင်ရာအနုမျိုးအေဂျင်စီ IAEA ညွှန်ကြားရေးမှူးကတနင်္လာနေ့မှာပြောပါတယ်။ IAEA ညွှန်ကြားရေးမှူး Rafael Moreno Cosi ကဗီယက်နာမှာအဲ့ဒီလိုပြောဆိုခဲ့ပေမဲ့လို့ထိခီးစဉ်နဲ့ပတ်သက်လို့ရုရှားဘက်ကတော့အတည်ပြုချက်ချက်ချင်းထွက်မလာသေးပါဘူး။ယူကရိန်းနိုင်ငံအရှေ့တောင်ပိုင်းမှာရှိတဲ့ဇပိုရီဇီယာနျူကလ ియర్ ဆက်ယုံကအခြေအနေဟာအတော့ကိုအထိမခံတဲ့အခြေအနေဖြစ်နေစေပါလို့လည်း Grossi ကပြောပါတယ်။အပြည်ပြည်ဆိုင်ရာငြိမ်းချမ်းရေးနဲ့လုံခြုံရေးအတွက်နျူကလ ియర్ ဆက်ယုံရဲ့လုံခြုံရေးကအလွန်အရေးအကြီးတဲ့အခန်းကဏ္ဍမှာရှိနေပါတယ်လို့လည်း Grossi ကပြောပါတယ်။ဇပိုရီဇီယာနျူကလ ియర్ ဆက်ယုံဟာဥရောပမှာတော့အကြီးဆုံးတအားပေးဆက်ယုံကြီးလည်းဖြစ်ပါတယ်။ IAEA ရဲ့ညွှန်ကြားရေးမှူး Grossi ကအခုသွားမယ့်ခီးစဉ်အတွင်းရုရှားသမ္မတ Vladimir Putin နဲ့လူချင်းတွေ့ဖို့ရည်ရွယ်ထားပါတယ်လို့လည်းပြောပါတယ်။ Grossiနဲ့သမ္မတပူတင်တို့2022ခုနှစ်မှာလူချင်းတွေ့ဆုံခဲ့ပူပါတယ်ကုလသမဂ္ဂရဲ့လူအခွင့်ရေးမဟာမင်းကြီးဗော့တာတက်စ်ကလက်ရှိပေါ်ပေါက်နေတဲ့ကမ္ဘာသဝန်းကဒါဇင်နဲ့ချီတဲ့ပဋိပက္ခတွေကြောင်းကမ္ဘာငြိမ်းချမ်းရေးကိုချိန်ချောက်နေတယ်လို့ဒေသရင်းလူအခွင့်ရေးချုပ်ပေါင်းမှုတွေပိုတိုးလာစေတယ်လို့ပြောပါတယ်ဂျီနီဗာမှာကျင်းပတဲ့လူအခွင့်ရေးကောင်စီမှာကမ္ဘာသဝန်းကလူအခွင့်ရေးအခြေအနေတွေကိုမစ္စတာတက်စ်ကတင်းလာနေမှာတင်ပြခဲ့တာပါကြည့်ထွားလာနေတဲ့ပဋိပက္ခတွေကြောင့်တန်းနဲ့ချီတဲ့အရက်သားပြည်သူတွေကြုံနေရတဲ့ဆိုးဝါးလာတဲ့အခြေအနေကိုလည်းမေးမောင်းထိုးတင်ပြသွားပါတယ်။ကမ္ဘာမှာလက်ရှိပေါ်ပေါက်နေတဲ့ပဋိပက္ခ55နေရာကနေပြည်သူတွေရဲ့အသက်အိုးအိမ်တွေ၊စီးပွားရေးလုပ်ငန်းတွေအပြင်လူအခွင့်အရေးတွေကိုအကြီးအကျယ်ထိခိုက်နေပြတယ်လို့လည်းမဟာမင်းကြီးကတင်ပြသွားပါတယ်။အိုးမဲ့အိမ်မဲ့ဖျက်သူတွေ၊လူသားချင်းစာနာထောက်ထားမှုဆိုင်ရာအကျပ်အတည့်တွေလည်းမကြုံစဖူးလောက်အောင်အတိုင်းအတာတစ်ခုအထိရောက်ရှိလာတဲ့အပြင်တရားဝင်အစိုးရတွေလည်းဖြုတ်ချခံရရရှိနေပြီးနိုင်ငံတကာနဲ့ပြည်တွင်းကပြဿနာတွေကိုစစ်ပွဲနည်းတွေနဲ့ဖြေရှင်းဖို့လုပ်နေကြတယ်လို့လည်းမဟာမင်းကြီးကတင်ပြသွားခဲ့ပါတယ်
ကံတဲ့မနေ့ဖက်မြန်မာဘာသာအစီအစဉ်တွေကိုမနေ့6နိုင်ကနေ9နိုင်အထိလိုင်းထိုမီတာ32 kHz 633နဲ့6383ညလိုင်းထိုမီတာ49 kHz 6153ညပထမနိုင်ဝက်မှာလိုင်းနက်မီတာ190 kHz 1505တို့ကနေပြောထုတ်လွှင့်ပေးနေပါတယ်ရှင်
VOA မြန်မာပိုင်းရမနေ့ခင်အစီအစဉ်ကိုဆက်ပြီးတော့ထုတ်လင်းနေပါတယ်။အမေရိကန်ပြည်တော်စုကယ်လိုရာဒိုပြည်နယ်မှာမတ်လ9ရက်နေ့ကျင်းပတဲ့ပါတီရင်းမဟာပနာမသမ္မတအလောင်းရွေးချယ်ပွဲမှာသမ္မတဟောင်းဒေါ်နယ်ထရမ့်ရဲ့နာမည်ကိုထည့်သွင်းခွင့်ရှိရမယ်လို့အမေရိကန်ပြည်ထောင်စုတရားရုံးချုပ်ကဆုံးဖြတ်ချက်ချလိုက်ပါတယ်။တရားရုံးရဲ့ဆုံးဖြတ်ချက်ဟာအမေရိကန်အတွက်အနှစ်ထူးနည်းမြတ်ဖြစ်တယ်လို့စီးလုံးညီညွတ်မှုအတွက်ကြီးမားတဲ့ခြေလှမ်းတရားဖြစ်တယ်လို့သမ္မတဟောင်းထရမ့်ကပြောပါတယ်။တရားရုံးဆုံးဖြတ်ချက်ထွက်လာပြီးမကြာခင်မှာပဲဖလော်ရီဒါပြည်နယ်ကသူ့နယ်အိမ်မာလာဂိုကနေထရမ့်ကအဲ့ဒီလိုပြောဆိုလိုက်တာပါ။2020ပြည်နှစ်ရွေးကောက်ပွဲမှာရှုံးနိမ့်ခဲ့ရတဲ့မဲရလက်ကိုပြောင်းလဲပြစ်ဖို့ကြိုးစားတဲ့အနေနဲ့လွှတ်တော်ကိုဝင်ရောက်စီးနှမှုနဲ့ဆက်ဆက်ပြီးတော့သမ္မတဟောင်းထရမ့်ကိုပြည်နယ်အလိုက်ကျင်းပနေတဲ့ပါတီရင်းပနာမသမ္မတလောင်းရွေးပွဲတွေမှာဝင်ပြိုင်ခွင့်မရှိဘူးဆိုပြီးတော့ကော်လိုရာဒို၊အီလီနွိုက်စ်နဲ့မိန်းပြည်နယ်တို့မှာပိတ်ပင်ထားတာပါ။တရားရုံးရဲ့ဒီဆုံးဖြတ်ချက်ကြောင့်တခြားပြည်နယ်တွေမှာအလားတူပိတ်ပင်မှုတွေလုပ်လို့မရတော့ပါဘူး။ပါတီရင်းပနာမရွေးချယ်မှုတွေကျင်းပမဲ့ Super Tuesday မတိုင်ခင်တည့်ရက်အလိုမှာပြည်ထောင်စုတရားရုံးကအခုလိုဆုံးဖြတ်လိုက်တာလည်းဖြစ်ပါတယ်။ဟောင်ကောင်သတင်းဌာနတွေမှာနိုင်ငံရေးအရအထူးမှတ်တဲ့သတင်းတွေကိုမရေးချဖို့တရုတ်နိုင်ငံခြားရေးဌာနကထုတ်ပြန်ချက်တွေထွက်မလာမချင်းသတင်းတွေကိုဆိုင်းထားဖို့နဲ့အစိုးရကတဘောမကျတဲ့စကလုံးအတုံးအုံးတွေကိုလည်းမတုံးချဖို့အက်ဒီတာတွေကသတင်းထောက်တွေကိုပြောဆိုထားတယ်လို့တည်သံတရသတင်းထောက်တွေကပြောပါတယ်။ပရတင်လက်ထဲကနေတရုတ်နိုင်ငံရဲ့အုပ်ချုပ်မှုအောက်ပြန်လည်ရောက်ရှိလာတဲ့ဟောင်ကောင်မှာ2020ခုနှစ်ကနိုင်ငံတော်လုံခြုံရေးဥပဒေပြဋ္ဌာန်းခဲ့ပြီးတဲ့နောက်ပိုင်းသတင်းဌာနတွေရဲ့လက်ရှိအခြေအနေကိုသတင်းထောက်တွေကပြောပြခဲ့တာပါ။တခါတလေသတင်းထောက်အလုံးလုံနေတယ်လို့မခံစားရဘဲဝါဒဖြန့်မှုမှာပါနေရတဲ့လူတွေလို့ခံစားရတယ်လို့လည်းသတင်းထောက်တွေကပြောပါတယ်။သတင်းကြောင်းတွေမှာလိလသင်ယူခဲ့ရတယ်လို့မျိုးလှုပ်ကန်ခွင့်မရတဲ့အတွက်စိတ်ဓာတ်တွေပါကျနေကြတယ်လို့လည်းနှမဲမဖော်လို့တဲ့ဟောင်ကောင်သတင်းထောက်တယောက်ကပြောပါတယ်။တစ်ချိန်လုံးကတော့ဟောင်ကောင်သတင်းမီဒီယာလွတ်လပ်ခွင့်ဟာအာရှတိုက်မှာတော့စံပြအဖြစ်ရပ်တည်ခဲ့ပေမဲ့လို့နိုင်ငံတော်လုံခြုံရေးဥပဒေပြဋ္ဌာန်းလိုက်ပြီးတဲ့နောက်ပိုင်းသတင်းအကြီးအသေးတွေလည်းကျဆင်းလာပါတယ်။သတင်းတွေကိုလည်းကိုယ်ပါထိန်ပြီးတော့ရေးရတာမျိုးပိုလုံလာကြရသလိုအထက်အခံတွေဖက်ကအတန်းတွေကိုလည်းတိတ်ပြီးတော့မထည့်ကြတော့ဘူးလို့လည်းပြောပါတယ်။သတိထားပြီးတော့သတင်းတွေရေးတာမျိုးပိုလုံလာကြရတယ်လို့လည်းဟောင်ကောင်သတင်းထောက်တွေကပြောဆိုကြပါတယ်။2020မတိုင်ခင်တုန်းကတော့ဒီမိုကရေစီတိုင်းပြည်တစ်ခုလိုဟောင်ကောင်မှာသတင်းတွေကိုစိတ်တိုင်းကျလွတ်လပ်စွာရေးသားပုံနဲ့ခဲ့ကြတာဖြစ်ပါတယ်။ပြည်နှစ်နိုင်ငံမှာတရီတာဖြတ်ချခွင့်ကိုဖွဲ့စည်းအုပ်ချုပ်ပုံဥပဒေမှာတင်းလာနေကထည့်တွင်းလိုက်တဲ့အတွက်အမျိုးသမီးအခွင့်အရေးဆက်ကြွအလှူရှာသူတွေကကြိုဆိုခဲ့ကြပေမဲ့လို့တရီတာဖြတ်ချမှုဆန့်ကျင်သူတွေကတော့အကြီးအကျယ်ဝေဖန်ကြပါတယ်။အမျိုးသမီးတွေတရီတာဖြတ်ချခွင့်ကိုအမေရိကန်နဲ့အခြားနိုင်ငံအတော်များများထက်ပြည်နှစ်နိုင်ငံကပိုးပြီးတော့လက်ခံကြပါတယ်။တရီတာဖြတ်ချခွင့်ကိုတရားဝင်လောက်ရအဖြစ်ပြင်သစ်လူလူ80ရာခိုင်နှုန်းလောက်ကလက်ခံတာကိုလူလူစစ်သားမှတွေ့ရပါတယ်။ကိုသားလင်းပိုင်ဆိုင်တဲ့ကိုယ့်ရဲ့ခန္ဓာကိုယ်အတွက်ဘယ်သူမှလာပြီးတော့ဆုံးဖြတ်လို့မရဘူးဆိုတာအမျိုးသမီးဒူဂျီကိုသတိပေးလိုက်ပါတယ်လို့ပြင်သစ်ဝန်ကြီးချုပ် Gabriel Attal ကလွှတ်တော်အမတ်တွေကိုပြောပါတယ်။တရီတာဖြတ်ချခွင့်နဲ့ပတ်သက်လို့ပါရီမြို့အပြင်ဘက်က Versailles နတ်တော်အနီးအောက်လွှတ်တော်မှမဲပေးအတီးပြုတ်ခဲ့ပြီးတဲ့နောက်ဝန်ကြီးချုပ် Attal ကအဲ့ဒီလိုပြောဆိုသွားတာပါ။အမေရိကန်ပြည်ထောင်စုမှာတော့ကဝန်ဖြတ်ချခွင့်ကိုခွင့်ပြုခဲ့တဲ့ Roe v. Wade ဥပဒေခေါ်ဖွဲ့စည်းပုံစည်းမျဉ်းဥပဒေကို2022ခုနှစ်မှာအမေရိကန်တရားရုံးချုပ်ကပယ်ဖျက်လိုက်ပြီးတဲ့နောက်တရီတာဖြတ်ချခွင့်ကိုဖွဲ့စည်းအုပ်ချုပ်ပုံဥပဒေမှာပြဋ္ဌာန်းလိုက်တဲ့ပထမဆုံးနိုင်ငံတစ်ခုဖြစ်လာအောင်လို့ပြင်သစ်တက်ကြွလှုပ်ရှားသူတွေကတိုက်တွန်းဆောင်ရွက်ခဲ့ကြတာလည်းဖြစ်ပါတယ
်နောက်ခေတ်နောက်ဆုံးအသတင်းတွေကိုနားအောင်ကြညာပေးကြတာပါအခုဆက်လက်ပြီးသတင်းဆောင်ပါတွေကိုတင်ဆက်ပါတော့မယ်2024ခုနှစ်အတွက်နိုင်ငံတကာအမျိုးသမီးသတ္တိရှင်များစုပေးပွဲကိုမတ်လ4ရက်တနင်္လာနေ့ကအမေရိကန်နိုင်ငံမှာကျင်းပခဲ့ပြီးမြန်မာနိုင်ငံကပြည်မှုဆိုင်ရာရှေ့တွေဒေါ်မြင့်စုဝင်လည်းစုချင်းမြင့်ခမ်းသူစီးနဲ့မှာပါဝင်ခဲ့ပါတယ်အမေရိကန်သမ္မတခရော့ဂျေလ်ဘိုင်ဒန်နဲ့နိုင်ငံရေးဝန်ကြီးအန်တိုနီဘလင်ကန်တို့ကတက်ရောက်ခဲ့ပြီးစုချင်းမြင့်ပေးခဲ့ကြတာပါသမ္မတအင်ဂျူပေါ်မှာကိုယ်တိုင်တွားရောက်တရင်ယူခဲ့တဲ့မတ်အီတန်စင်ကအခုလိုတင်ပြထားပါလေခင်ဗျာ
2024ခုနှစ်နိုင်ငံတကာအမျိုးသမီးတက်တီရှင်များစုပေးပွဲကိုမတ်လ4ရက်နေ့တင်းလာနေမှာအမေရိကန်ပြည်အောင်စုဝါရှင်တန်ဒီစီမြို့တော်ကအမေရိကန်သမ္မတအင်ဂျီတော်မှာကျင်းပခဲ့ပါသည်အမေရိကန်သမ္မတကတော့ဂျိုဘိုင်ဒန်နဲ့နောက်ပြီးတော့အမေရိကန်နိုင်ငံခြားရေးဝန်ကြီးအန်တိုနီဘလင်ကင်တို့ကတက်ရောက်ပြီးတော့စုချီးမြှင့်ပေးခဲ့ပါသည်
The women on this stage have refused to bend to that silence.
အခုစင်မမထိုင်နေကြတဲ့အမျိုးသမီးတွေကနှုတ်ဆက်နေဖို့ငြင်းဆန်ထားကြပါတယ်။ သူတို့ရဲ့အတန်တိတ်စေဖို့ဖိနှိပ်ထားတဲ့ကြားအကြောက်တရားကြားအရေးစွန်ပြီးတော့ထုတ်ဖော်ပြောဆိုကြသူတွေဖြစ်ပါတယ်သူတို့ရဲ့အကြောင်းကိုကျမကြားရောသူတို့တယောက်ချင်းစီရဲ့ခွန်အားကိုအံ့ဩချီးကျူးမိပါတယ်တပားသူကကိုပြောမဲ့အကြောင်းအရာတွေကိုစဉ်စားဖြတ်ပိတ်ပင်ပြီးတော့နှုတ်ပိတ်ဖို့ကြိုးစားပေမဲ့ကြောက်စိတ်ရှိနေချိန်တောင်နှုတ်ဆက်မနေသူတွေဖြစ်ပါတယ်ကိုယ်တိုင်မလုပ်ပဲအပြောင်းလဲဆိုတာဖြစ်မလာဘူးဆိုတာကိုသိပြီးတော့လက်တွေလှုပ်ဆောင်သူတွေဖြစ်ပါတယ်ဒီလိုအမျိုးသမီးတွေအတိုင်းဝိုင်းတစ်ခုဖြစ်တည်မှုကြောင့်အားလုံးစုစည်းထားတဲ့အင်အားဖြစ်စေပြီးအချင်းချင်းဖေးမရင်းတဲ့အထောက်အကူဖြစ်စေပါတယ်အခုလက်ရှိတမကနှောင်မျိုးဆက်တဲ့အမျိုးသမီးငယ်တွေအတွက်ရဲစွမ်းတသက်ရှိတဲ့စံပြအမျိုးသမီးတွေအဖြစ်မမမမရက်တီခွင့်ရသွားပါတယ်တရားမျှတမှုရှာဖွေသူများလှူလာခွင့်ကိုကာကွယ်သူများအဖြစ်စုစည်းရက်တီခြင်းအပြင်အာဏာရှင်တို့ရဲ့ဖိနှိပ်မှုတွေကိုတွန်းလှန်နိုင်မှာဖြစ်ပါတယ
်2024နိုင်ငံတကာအမျိုးသမီးတက်တီရှင်များစုပေးပွဲမှာမြန်မာနိုင်ငံကအမျိုးသမီးတယောက်လည်းပါဝင်ပါတယ်။သူကတော့ဒေါ်မြင့်စုဝင်းဖြစ်ပါတယ်ရှင်
။ Nianzu Win Burma
သူကနိုင်ငံတကာဥပဒေဖွံ့ဖြိုးရေးအဖွဲ့အစည်း IDLO မှာဥပဒေအကြံပေးဖြစ်တာဝန်ထမ်းဆောင်ခဲ့ပြီးတော့သူတည်ထောင်ခဲ့တဲ့ဥပဒေအကြံပြုအဖွဲ့ကနေတဆင့်ဥပဒေရေးရာကျောင်းသားတွေကိုအခမဲ့ကူညီပြီးတော့ရှေ့နေလိုက်ပေးနိုင်မှုအတွက်သင်တန်းပေးခဲ့တဲ့အကြောင်းကိုလည်းအမေရိကန်နိုင်ငံသားရေးဝင်ကြီးဌာနရဲ့ထုတ်ပြန်ချက်မှာဖော်ပြထားပါတယ်မြန်မာနိုင်ငံအပြင်အာဖဂန်နစ္စတန်ဘင်္ဂလားဒေ့ရှ်ဘယ်လာရုစ်ဘော့စနီးယားနဲ့ဟာဇီဂိုဗီနာကျူဘာအီကွေဒေါ်ဂမ်ဘီယာအီရန်ဂျပန်မော်ရိုကိုနဲ့ယူဂန်ဒါနိုင်ငံတွေကအမျိုးသမီးတွေကိုလည်းဒီနှစ်မှာစုချီးမိနေတယ်မှာပါဝင်ပါလေကမ္ဘာတဝန်းကသူမတူတဲ့ရဲစွမ်းသက်တွေရှိပြီးတော့ငြိမ်းချမ်းရေးတရားမျှတရေးလူ့ခွင့်ရေးကြားမှဒန်းတူညီများမှုတွေမှာအမျိုးသမီးနဲ့မိန်းကလေးငယ်တွေကိုစိတ်ခွန်အားမြင့်တင်နိုင်ဖို့ဦးစီးဦးဆောင်ပြီးတော့ပါဝင်ဆောင်ရွက်ပေးသူတွေကိုရွေးချယ်ပြီးတော့အမေရိကန်နိုင်ငံသားဝင်ကြီးဌာနကနိုင်ငံတကာအမျိုးသမီးသက်တည်ရှင်စုကိုနှစ်စဉ်ချီးမြှင့်တာလည်းဖြစ်ပါလိမ့်ရှင်သက်ဆိုင်ရာနိုင်ငံတွေကအမေရိကန်တပ်တမန်တွေကနေပြီးတော့ဒီစုရထိုက်တယ်လို့ထင်တဲ့သူတွေရဲ့စည်းရင်းကိုတင်သွင်းရတာဖြစ်ပြီးနောက်ဆုံးအစ်အနေနဲ့အမေရိကန်နိုင်ငံသားရဲ့ဝင်ကြီးဌာနကစုရွေးချယ်ပြီးတော့အတည်ပြုရတာလည်းဖြစ်ပါလိမ့်မယ်။မြန်မာနိုင်ငံအပြင်အာဖဂန်နစ္စတန်ဘင်္ဂလားဒေ့ရှ်ဘယ်လာရုစ်ဘော့စနီးယားနဲ့ဟာဇီဂိုဗီနာကျူဘာအီကွေဒေါ်ဂမ်ဘီယာ၊အီရန်၊ဂျပန်၊မော်ရိုကိုနဲ့ယူဂန်ဒါနိုင်ငံတွေကအမျိုးသမီးတွေကိုလည်းဒီနှစ်မှာစုချီးမြှင့်နေတဲ့မှာပါဝင်ပါလိမ့်မယ်။မြန်မာနိုင်ငံကနေပြီးတော့အမျိုးသမီးကဒီနိုင်ငံတကာအမျိုးသမီးတက်တီရှင်စုကိုရတာဒီနှစ်ကပထမဆုံးအကြိမ်တော့မဟုတ်ပါဘူး။2022ခုနှစ်တုန်းကအမေရိကန်ပြည်အောင်စုဒီနိုင်ငံသားရေးဝင်ကြီးဌာနကချီးမြှင့်တဲ့ဒီစုကို NUG အမျိုးသားညီညွတ်ရေးအစိုးရရဲ့အမျိုးသမီးနဲ့ကလေးသူငယ်ဝင်ကြီးဌာနဒုဝင်ကြီးဒေါ်ဦးတင်ဆောင်မောင်ကရရှိခဲ့မှာပါလေ။2022ခုနှစ်တုန်းကတော့နိုင်ငံရေးတက်ကြွလှုပ်ရှားသူဒေါ်ဖြူဖြူအောင်ကနိုင်ငံတကာအမျိုးသမီးတက်တီရှင်စုကိုရရှိခဲ့မှာပါလေ။2019ခုနှစ်တုန်းကတော့ဒီငြိမ်းချမ်းရေးတက်ကြွလှုပ်ရှားသူကရင်အမျိုးသမီးအဖွဲ့အတွင်းမှုချုပ်နော်ကညော်ဖော်ကဒီစုကိုရရှိခဲ့မှုပါလေ2015မှာကြားမဒန်းတူညီများမှုနဲ့ကချင်ငြိမ်းချမ်းရေးကွန်ရက်ပူးတွဲတည်ထောင်သူဒေါ်မေစပေဖြူကနိုင်ငံတကာအမျိုးသမီးတက်တီရှင်စုကိုရရှိခဲ့မှုပါလေ2017တုန်းကတော့အခုလက်ရှိ NUG ရဲ့နိုင်ငံသားရေးဝင်ကြီးဖြစ်တာဝန်ထမ်းဆောင်နေတဲ့ဒေါ်စင်မောင်အောင်ကအမေရိကန်ပြည်အစုနိုင်ငံသားရေးဝင်ကြီးဌာနကပေးအပ်တဲ့နိုင်ငံတကာအမျိုးသမီးတက်တီရှင်စုကိုရရှိခဲ့မှုပါလေရှင
်အခုတော့ယူနန်ကစကားစနဲ့ညီနောင်သုံးပေါင်ဆွေးနွေးပွဲရသဘောတူညီချက်ကိုနောက်ဆုံးကြည့်ကြအောင်ပါစစ်ကောင်စီရဲ့သဘောတူညီချက်မှာရှမ်းပြည်နယ်ပိုင်းမှာစစ်ကောင်စီလုံးဝအရင်နေသွားပြီးကိုကတ်ဒေသမှာအာဏာလုံးဝမရှိတော့ဘူးဆိုတော့ကိုပြသတာဖြစ်တယ်လို့လေလာသူတို့ကတုံ့ပြန်ပါတယ်စစ်ကောင်စီပြောခွင့်ရကတော့ရှမ်းမြောက်မှာနိုင်ငံတော်ချုပ်ချာအာဏာဆက်လက်တည်ရှိနေကြောင်းတုံ့ပြန်ပြောဆိုထားတာပါမိုင်းချင်းနိုင်ကဆက်လက်တင်ပြပါလိမ့်မယ်
မက်လာတရနေ့ကနေ3ရက်နေ့အထိတရုတ်နိုင်ငံကုမင်းမှာဆွေးနွေးခဲ့ကြတဲ့ရှမ်းမြောက်ဒေသညီနောင်မဟာမိတ်သုံးဘွဲ့နဲ့စစ်ကောင်စီကြားအသေးရရှိခဲ့တဲ့သဘောတူညီမှုတွေနဲ့ပတ်သက်လို့ထုတ်ဖော်မပြောဖို့သုံးပတ်စလုံးကလက်ခံခဲ့ကြတယ်လို့စစ်ကောင်စီပြန်ကြားရေးအဖွဲ့ခေါင်းဆောင်ဗိုလ်ချုပ်ဇော်မင်းထွန်းကပြောပါတယ်သူတို့အနေနဲ့ဆက်လက်ဆွေးနွေးမယ့်ကိစ္စတွေကိုထိခိုက်မှုမရှိရအောင်လို့ဆိုပါတယ်ဆွေးနွေးမှုသဘောတူညီချက်ရလဒ်တွေနဲ့ပတ်သက်လို့ကောလာဟာလာတွေထွက်နေတဲ့အပေါ်မှာအခုလိုတုံ့ပြန်ပြောဆိုလိုက်တယ်ဆိုပြီးဗိုလ်ချုပ်ဇော်မင်းထွန်းကသတင်းမီဒီယာတွေကိုမက်လ၄ရက်နေ့ရက်စွဲနဲ့အတန်ဖိုင်ပေးပို့ခဲ့ပါတယ
်နံပါတ်၁အချက်အနေနဲ့ကျွန်တော်တို့နိုင်ငံရဲ့နိုင်ငံပိုင်တဲ့နန္ဒမိတ်အချုပ်အခြာအာဏာစော်ဖင်းပြီးဒီဆက်လက်ခိုင်မြဲနေမှာဖြစ်ပါတယ်နံပါတ်၂အနေနဲ့ကတော့ဒေသခံတည်သူလူထုရဲ့လူမှုစီးပွားဘဝပြည်ငြိမ်ရေးကိုရှေးရှုပ်ပြီး ြက်ခတ်တိုက်ခိုက်မှုရစရေးနဲ့ပြိပက်ခရှော့ချရေးနိုင်စဉ်ကိုဆက်လက်ဆောင်ရွက်နေပါတယ
်။ဒါပေမဲ့တရုတ်ဘာသာနဲ့ကိုကန့်အဖွဲ့ရဲ့ထုတ်ပြန်ချက်ကိုမျှဝေထားတဲ့ USIB American ငြိမ်းချမ်းရေး Institute မြန်မာနိုင်ငံဆိုင်ရာညွှန်ကြားရေးမှူးဂျေးစင်တာဝါရဲ့လူမှုကွန်ရက်စာမျက်နှာမှာတော့တရုတ်ပြည်အားကြောင့်မြန်မာစစ်ကောင်စီနဲ့မဟာမိတ်ညီနောင်သုံးဖွဲ့ကြားသဘောတူညီချက်အသစ်တွေရရှိခဲ့ပြီးကိုကန့်အထူးဒေသတစ်ကိုမဟာမိတ်သုံးဖွဲ့ဝင်MNDA ကအပြည့်အဝထိန်းချုပ်နေပြီဆိုတာစစ်ကောင်စီကအတိအမှတ်ပြုတဲ့အချက်ပါဝင်ကြောင်းဖော်ပြထားပါတယ်။ဒါ့အပြင်တရုတ်နယ်စပ်ကုန်သွယ်ရေးချင်းရွှေဟော်ဘက်မှာအခွန်ငွေကောက်ခံရမှာတော့ MNDA က80ရာခိုင်နှုန်းစစ်ကောင်စီက30ရာခိုင်နှုန်းခွဲတန်းချဖို့သဘောတူညီခဲ့တယ်လို့ဆိုပါတယ်။ဒါ့အပြင်ရှေ့တန်းမှာနှစ်ဖက်တိုက်နေတဲ့တပ်တွေကိုရုတ်သိမ်းကြပြီးတရုတ်ရဲ့ရင်းနှီးမြှုပ်နှံမှုတွေကိုအကာအကွယ်ပေးရေးသဘောတူညီခဲ့ကြတယ်လို့လည်းဖော်ပြထားပါတယ်။အခုလိုစစ်ကောင်စီနဲ့မဟာမိတ်ညီနောင်သုံးဖွဲ့ကြားဆွေးနွေးခဲ့ကြတဲ့အခြေအနေတွေနဲ့ပတ်သက်လို့မြန်မာနိုင်ငံရေးသုံးသက်သူလည်းဖြစ်တရုတ်မြန်မာဆက်ဆံရေးအကဲခတ်လည်းဖြစ်တဲ့ဦးတန်းစိုးနိုင်ကအခုလိုသုံးသပ်ပါတယ်
။ဒီဒေသတွေဟာ2029ဆစ်စင်ရေးအပြီးမှာနော်ဆစ်စင်ရေးကာလကျွန်တော်တို့၄လလောက်ဖြတ်တန်းပြီးတဲ့နောက်ပိုင်းမှာအခုကညဉ့်ဉျေးရေးရှင်တွေခေါ်ရတဲ့အချိန်ကြီးရောက်တာဒါကြောင့်လဲလို့ဆိုလို့ရှိရင်စစ်ကောင်စီရဲ့တပ်တွေဟာအဲ့ဒီဒေသမှာကျွန်တော်တို့မြို့နယ်ခုနှစ်မြို့နယ်နဲ့ကျွန်တော်တို့ဒီစစ်စခန်းပေါင်း400ကျော်အသိမ်းပိုက်ခံထားတဲ့အနေထားအောင်တနည်းပြောရလို့ရှိရင်ဒီ MNDA နဲ့ဒီညီနောင်သုံးဖွဲ့ရဲ့စိုးမိုးမှုအောက်မှာရောက်ရှိသွားပြီအစိုးရရဲ့အာဩဇာအာဏာမသက်ရောက်တဲ့နေမြေတွေဖြစ်သွားပြီ
အဲ့တော့နောက်ဆက်တွဲကဘာတွေဖြစ်လာမလဲရှင
်စစ်ကောင်စီကသူတို့ကြွေးကြော်နေတဲ့ပြည်တော်စုမပြိုကွဲရေးဆိုတော့ကို तू อ่ะเนาะတရားဝင်ဖြိုကွဲဆွန့်လိုက်တာအခုကိုကန့်ကိုပြေးလိုက်ပြီနောက်မကြခင် PNL တောင်းနေတဲ့ပြည်နယ်ပေါ့ဗျာเนาะအဲ့ဒါလည်းမကြခင်ပြေးတော့မယ်ရခိုင်ကလည်းတန်တွဲလောက်ရပြီလို့ရှင်တော့ तू อ่ะလည်းရက်တော့မှာပေါ့ဗျာအဲ့တော့စစ်ကောင်စီကတော့ तू อ่ะတော့ရှုံးပြီလေရှုံးနေပြီရှုံးတဲ့အခါကျတော့သူကတော့သူ့ဆက်မတိုင်ရင်ပြီးရောဆိုပြီးတော့သူကတော့အကုန်လုံးသူကအကုန်လုံးကိုပြည်နယ်တွေပေးနေမှာပဲ
ဒါဆိုရင်တရုတ်ကအခုချိန်ထိပါဝင်ပတ်သက်နေတဲ့အနေအထားကိုရောဘယ်လိုမြင်လဲ
တရုတ်ကသူကနိုင်ငံကြီးတစ်နိုင်ငံဖြစ်တဲ့အခါကျတော့သူကနိုင်ငံတကာ policy နဲ့ပတ်သက်တဲ့နေရာမှာနံပါတ်၁ကတိုင်းပြည်တိုင်းရဲ့အချုပ်အခြာအာဏာပိုင်ဆိုင်မှုကိုလေးစားတယ်ဆိုရင်တဘောရဖော်ထုတ်တယ်နောက်ပြီးတော့တိုင်းပြည်တိုင်းမှာသူ့ထူးထူးသူ့နေဆက်ဒေသမှာညဉ့်ညံတည်ငြိမ်တဲ့အခြေအနေတရားကိုလိုချင်တယ်လို့သူကအဲ့လိုပြောအဲ့ဒါအတွက်သူကအသွင်သဏ္ဍာန်အားဖြင့်ပြောရလို့ရှိရင်တော့ညဉ့်ညံရေးအတွက်သူကကြိုးပမ်းနေတဲ့ပုံစံမျိုးပဲဒါပေမဲ့တကယ်အနှစ်သာရသဘောအရာပြောရလို့ရှိရင်တော့သူကတကယ်ကျတော့ဗမာပြည်မှာ proxy war ကြီးဖန်တီးပေးနေတာနော်ခွာစားနေတာစစ်ကောင်စီကိုလည်းအားပေးတယ်တဖက်ကကျွန်တော်တို့တိုင်းသားလက်နက်ကင်အခွင့်အရေးတွေကိုလည်းအားပေးတယ်အဲ့တော့ဗမာပြည်မှာဘယ်အင်အားစုတက်လာလားနော်သူ့ဂျိုးစီဝါတွေမထိခိုက်ဖို့နဲ့သူ့ရဲ့အိန္ဒိယပြည်ထွက်ပေါက်ရှာဖွေရေးကိစ္စနဲ့ပတ်သက်တဲ့ကိစ္စမှာနော်အဲ့ဒီအင်အားစုတွေကသူကတော့ထိမ့်သိမ့်မွေးမြူမှာပဲအသိမှပြုမှာ
ခုတော့ယူနန်ကနေရန်ကုန်အစ်စိတ်ထောင်ကိုဝင်ကြည့်ကြအောင်ပါအဲ့စိတော်ဘိုးအချင်းတော်အတွင်မှာနိုင်ငံရေးအချင်းသားတို့ရိုက်နေခံပြီးတဲ့နောက်တိုက်ပိတ်ခံထားရတဲ့အပြင်စေကုသခွင့်နဲ့ဧည့်သည်တွေခွင့်ပါဆယ်ပို့ခွင့်တွေပါပိတ်ပင်ထားတယ်လို့ဆိုပါတယ်ဒီကြောင့်ရန်ကုန်ကပိတ်ဖို့ထားတဲ့တရင်ကိုကိုသားညူကပြောပြပါပ
ါဖေဖော်ဝါရီလ28ရက်နေ့ကအင်းစိန်ဘိုးအချင်းတော်အတွင်အချင်းသားတွေကိုကာယာအားကစားကြီးမှာစကားများကြရာကနေပြီးတော့နိုင်ငံအချင်းသား၄ဦးကိုစစ်ကောင်စီအချင်းတော်ဝန်ထမ်းတွေနဲ့စီကံထင်းသိမ်းရေးအချင်းသားရာရှိခေါ်တဲ့တန်းစီဆိုသူတွေကရိုက်နှက်ခဲ့ကြတာလို့မြန်မာနိုင်ငံဆိုင်ရာနိုင်ငံအချင်းသားများကွန်ရက် PPNM ကဦးတိုက်ထုံးကပြောပါတယ
်ရိုက်ပြတဲ့အခါမှာလည်းဘောတော့သူတို့ဒီနံပါတ်ထုတ်ပြီးပြည်သူစားထုတ်ပြီးလည်းပါတယ်ဘောတော့ပေါက်ပြတဲ့အရာတွေများတယ်အဲ့တော့တောက်လျှောက်လည်းရိုက်ပြီးမှလည်းတောက်လျှောက် main ကြီးတို့ဒီအဲ့ဒီတိုက်ပိတ်တဲ့ကာလာတိတိုင်အောင်ဘောတော့အဲ့ဒီတိုက်ပိတ်နေရာဒီတိုင်အောင်တခါလေးပဲရိုက်နှက်ပြီးမှခေါ်ဆောင်ရတာဖြစ်တယ်ဗောလေအဲ့တော့ဒဏ်ရာရကြီးတော်တော်များတယ်အဲ့ဒီနေ့မှလည်းဒါစေဝကူတာမှုလာရောက်ပြီးခြင်းမရှိတယ်လို့မျိုးဗောနော်အဓိကတော့ခုလောဆယ်ကတော့၄ယောက်ပဲပိတ်ခံရတယ်မှာ
ရင်းနှီးခံရတဲ့နိုင်ငံအကျဉ်းသား၄ဦးကတော့ကုထက်ထွေးလီမြန်နှုံးမောင်ခေါ်အာနုနဲ့ကုတော်စင်ဦးတို့ဖြစ်တယ်လို့မြန်မာနိုင်ငံလုံးဆိုင်ရာနိုင်ငံအကျဉ်းသားများကွန်ရက် PPN မြန်ကပြောပါတယ်လက်ရှိတိုက်ပိတ်ဖြစ်တဲ့အပြင်အခြားဖြစ်တဲ့တွေပါခံရတယ်လို့ဦးတိုက်ထုံးကပြောပါတယ
်။အားဒီမှာ6လမတောက်ပါတက်ခက်ခံရတယ်ပေါ့နော်။အဲ့တော့ခေါမာတော့6လမတောက်ကတော်တော်လေးကိုစူပါပါလူတွေကိုခတ်တယ်ပေါ့နော်။ပုံမှန်ဆိုတည်တဲ့နှမတွေအရင်စိုးတွန်းတဲ့လူတွေကိုခတ်တာ။ဒါပေမဲ့အခုလက်ရှိနိုင်ငံရေးချင်းသား၄ယောက်လုံးကထောက်ခက်ခံထားရတယ်၊တိုက်ပိတ်ခံထားရတယ်။စီဝါကူတာမှုလည်းမပေးထားဘူးပေါ့နော်။အဲ့ဒါအပြင်မှာပီတာစုကပေးဖို့ခွင့်ပါဆယ်ပါဒါဖြတ်ခံထားရတယ်ပေါ့နော်။တလားဖြတ်ခံထားရတယ်လို့ကျွန်တော်သိရတယ်ဗျ။
ဒီဖြစ်စဉ်အတွက်အင်းစိန်ချင်းထောင်နဲ့နေပြည်တော်ချင်းစည်းဌာနတွေကိုအချိန်ချင်းဆက်တွေ့ခဲ့ပြီးမြပြန်လဲဖြစ်ဆိုတာမရှိပါဘူး။နိုင်ငံချင်းသားဟောင်းများဖွဲ့ဥဆောင်ကော်မတီဝင်ဦးထွန်းကြည်ကတော့အခုလိုဖြစ်ရမျိုးအလားတူပဲမြန်မာနိုင်ငံတွင်ထောင်သီးသီးမှာနိုင်ငံချင်းသားတွေကိုရန်သူတပွဲဖိနှိပ်ကြမ်းဖက်မှုတွေရှိနေတယ်လို့ပြောပါရယ်
။ထောင်တော်များများမှာနော်အာဃာတနဲ့ပေါ့နော်ရန်သူတပွဲသတ်မှတ်ပြီးတော့သူတို့ကဖိနှိပ်နေတာအကြမ်းဖက်နေတာတွေကထောင်သီးသီးမှာဟောအဲ့လိုဖြစ်နေတဲ့အခါကျတော့ဒါကြီးကဘလို့မှလက်သိမ်းခံလို့မရဘူးကွာ။တမီရဲ့ချက်ရှိချင်းတွေကိုနော်ဒါဒီနိုင်ငံချင်းသားတွေကိုခေါင်းတော်ထားအဲ့တော့သူတို့ကဥချိုးတာအဲ့ဒီအတွက်ကြောင့်မလို့ဘလောက်တောင်မှတို့နိုင်ချင်းနေစီထောင်အစည်းအဝေးမှာအသက်ရှူချက်နေတယ်လဲဆိုတာကိုနော်အခုလိုမျိုးဖြစ်ရတည်ကနော်လက်တွေ့သက်သေခံနေတယ်ပေါ့နော်အသက်ရှူရပ်သွားတဲ့လူတွေလည်းထောင်အစည်းအဝေးမှာရှိနေတယ်နိုင်ငံတကာအတိုင်းဝိုင်းအနေနဲ့ပေါ့နော် NUG အစိုးရအနေနဲ့ပေါ့နော်အခုလိုမျိုးဒါဖိနှိပ်မှုတွေရပ်တန့်သွားအောင်အကြမ်းဖက်မှုတွေရပ်တန့်သွားအောင် ICRC အပအဝင်ပေါ့နော်နိုင်ငံတကာအတိုင်းဝိုင်းကအားလုံးပူးပေါင်းပြီးတော့ဟုတ်ပြီနော်ဒီပေါ်ရန်ဒီကိုဖျားပေးဖို့လိုပါတယ်
။နိုင်ငံရေးကျသားများကုညီဆော့ရှော့ရဲ့အသင်း ABB ရဲ့ထုတ်ပြန်ချက်အရအာနာသိန်းချိန်ကစပြီးတော့ဒီနှစ်မတ်လ၄ရက်နေ့ထိစီးရင်ရဆိုရင်အာနာသိန်းမှုကိုစန့်ကျင်လို့ဖမ်းဆီးခံရသူစုစုပေါင်း 26,220 ရှိပြီးတော့အဲ့ထဲက 2,156 ဦးထိန်းသိမ်းခံရဆဲဖြစ်ပြီးထိန်းသိမ်းခံရသူတွေထဲကနေ 8,829 ဦးထောင်ဒဏ်ချမှတ်ခံထားရပါတယ်။စစ်ကောင်စီဘက်ကတော့နိုင်ငံရေးကျဉ်းသားဆိုတဲ့အတုံးတော့ကိုလက်မခံဘဲနဲ့တည်ဆဲဥပဒေတွေကိုချိုးဖောက်တဲ့ရာဇဝတ်အကျဉ်းသားတွေဖြစ်ပေသီးမှပြုပြောဆိုလို့ရှိပါတယ်ခင်ဗျာ
။အခုတော့အေးစိတ်ထောင်ကနေမလေးရှားကိုသွားကြည့်ကြအောင်ပါ။နိုင်ငံတဲ့တရားမှုဝင်ရောက်လာသူတွေကိုမူရင်းနိုင်ငံပြန်ပို့တဲ့အခါမှာလူ့အမှုကြီးကြပ်ရေးကိုစော်ပြတဲ့တန်ကြီးကိုမလေးရှားကရှော့ချလိုက်ပါတယ်ဒီအကြောင်းကို VOA သတင်းတော့မအင်းမာကခုလိုပေးပို့ထားပါတယ
်မလေးရှားအစိုးရကမလေးရှားနိုင်ငံမှာတရားမဝင်အထောက်ထားမဲ့နေထိုင်နေသူတွေအနေနဲ့မိမိတို့ရဲ့နေရရင်းကိုပြန်တဲ့အခါမှာပေးရတဲ့တန်ကြီးကို900ကျားရှော့ချလိုက်ပါတယ်ဒါဟာမလာတရနေ့ကနေဒီဇင်ဘာလ31ရက်နေ့ထိ10လအကျုံးဝင်မှာဖြစ်ပါတယ်။မလေးရှားနိုင်ငံမှာတရားမဝင်ရောက်ရှိလာတဲ့နိုင်ငံသားတွေအနေနဲ့မိမိတို့ရဲ့နေရရင်းကိုပြန်ဖို့အတွက်မိသူမိဝါဖြစ်ကြောင်းသက်သေခံအထောက်ထားလက်မှတ်ကိုချောက်ထားရမှာဖြစ်ပြီးနေရပြန်ဖို့နေရလက်မှတ်ကိုဝယ်ရမှာဖြစ်ပါတယ်။ဒီနောက်မလေးရှားလဝကကိုဂျန်ကြီး900ပေးပြီးပြန်နိုင်ဖို့အတွက်မလေးရှားအစိုးရကဖြေလျှော့မှုလုပ်ပေးခဲ့တာဖြစ်ပါတယ်။ပြီးခဲ့တဲ့နှစ်ကစပြီးတရားမဝင်အထောက်ထားမဲ့တွေခိုးဝင်မှုတွေများပြားလာတာကိုရှော့ချဖြစ်ဖို့ရည်ရွယ်ပုံရတယ်ဆိုပြီးမလေးရှားနိုင်ငံကွာလာလမ်ပူမြို့ကမြမအရေးတက်ကြွလှုပ်ရှားသူဦးစိုးထက်သိန်းကပြောပါတယ်။
အထောက်ထားမဲ့ပန်းပြောင်ဆိုပြီးတော့မလေးရှားအစိုးရနေပြီးတော့ဒီ CI ကို CI မှာဆောင်ရမဲ့ဒဏ်ကြီးကိုရှော့ပစ်လိုက်တယ်မှာပေါ့နော်အစိုးရနေပြီးတော့မှဒါကိုဟိုစီမံချက်တစ်ခုအနေနဲ့အရင်တော့ဆိုရင်တော့ဒီမလေးရှားနိုင်ငံထဲမှာတရားမဝင်နေထိုင်ခဲ့တဲ့အတွက်ကြောင့်မလို့ပေးဆောင်ရတဲ့ဌာန်ကြီးကပြောဆိုရင်ငွေ3000ဝန်းကျင်လောက်ရှိတယ်အစိုးရကိုတွန်းရတာပေါ့နော
်
ဆိုတော့အဲ့ဒါကိုဒီဗမာပွဲသားတွေကတို့ပြောဆိုရင်ကြားကန်ဆောင်ရွက်ပေးတယ်ဆိုပြီးတော့မှလူတယောက်ကဘာတော့ဝါရ6000မှမရှိဘူးဆိုရင်ဒီ CI နဲ့ဗမာပြည်ကိုပြန်လို့မရတဲ့အတိုင်းအတာမျိုးရှိခဲ့တယ်အရင်ကတော့ဆိုတော့အခုတော့ဒီမလေးရှားအစိုးရကဒီပေးဆောင်ရမယ့်တန်ကြီးကိုရှော့ချပြီးတော့မှအထောက်ထားမဲ့တွေကိုတို့နိုင်ငံတွေကနေပြီးတော့တနင်္လာနေ့လောက်ပြင်းစင်အောင်လုပ်တော့ဒီတန်ကြီးပြီးတော့မှ900ပေါ့နော်ဆိုတော့တထောင်ထက်မကျော်ဘူးပေါ့ဗျာနော်အဲ့ဒီတန်ကြီးကိုတို့ကချတာလေ
တန်ကြီးရှော့ချလိုက်တာကိုကြိုဆိုပေမဲ့နောက်ထပ်လည်းတရားမဝင်အထောက်ထားမဲ့တွေအတွက်တင်းကျပ်တဲ့ဥပဒေတွေရှိနေသေးတယ်လို့လည်းဦးစိုးထက်သိန်းကပြောပါတယ
်ခုလိုရောဒီမလေးရှားထဲမှာအကြောင်းမျိုးကြောင့်အထောက်ထားမဲ့ဖြစ်သွားတဲ့လူတွေအနေနဲ့ဗမာပြည်ကိုပြန်ရင်လည်းဆိုရင်ပေးဆောင်ရမယ့်တန်ကြီးနဲ့တော့ကောင်းတဲ့ဆက်စားပဲလीနော်အဲဒါပေမဲ့တစ်ခုရှိတာကတို့ကဒီကောင်းမွန်တဲ့အရာနဲ့မကောင်းမွန်တဲ့အရာနဲ့ကိုတုံ့တွဲပြီးတော့မှလာတာပေါ့နော်ဆိုတော့ဗမာပြည်ရဲ့လက်ရှိအာဏာသိမ်းခံထားတဲ့အနေအထားဆေးအစိုးရရဲ့အကြမ်းဖက်မှုတွေဒီကျွန်တော်တို့တွေ့နေရတဲ့အနေအထားအရာတော့ပြောလို့ဗမာပြည်ကိုပြန်ဖို့ဆိုတာမဖြစ်နိုင်တဲ့လူတွေများတယ်ဆိုတော့ ထောက်ထားမဲ့ဒီဘာဘီပြန်ဖို့ဒီမလေးရှားနိုင်ငံတွေမှာစက်ပြီးတွေ့မယ်ဆိုရင်တရားရုံးတင်ပြီးတော့မှာစစ်စည်းတာမျိုးမလုပ်ခဲ့နဲ့မိခင်နိုင်ငံကိုပို့ဖို့အတွက်ကိုအင်မီဂရေးရှင်းကနေဟိုတခါလေးတန်းထည့်မယ်ဆိုပြီးတော့မှာသူကပြောလို့ကပ်ပြီးမှာမဟုတ်ဆုံးဖြတ်ထားတယ်အဲ့ဟိုတော့ဘောစစ်မှုတန်းဥတွေကြားထားလိုက်တဲ့အခါကျတော့တော်တော်များများပြန်မယ်လို့အားခဲ့ထားရဲ့လူတွေမပြန်ကြတော့
sini apan si ni zatai chin ni bi ye lan ni ga ni sit si da zwe we santa ri le thi pait so sit si da ri le lou bi phan si da ri le lou khe ba de di the ma a mya so phat mi da ga ro myanmar ne bangladesh naingan da ri chit ja ba de shin
Venezuela agza tare da Barry Mortes so so yin tuma ne tuma mi da su ko online paw ma thi ba so ga da ri ko ne paw mya so wa chong twit khe ya de ni kwa a myo thami tin tin ma ri ko gung thait kha cha nout pwe pho twae online paw ma tai kai de shi de lo tong that thu twit ga pyo ja ba de Julia Rero ye tarin saw paw ko mat tain thai ga pyo pya pe ma ba
online paw ka ni thu ne tai kai tu tu ga Mari Monti ye ta phit tu ye dat paw ko yai sai ne a thong nong thi ne ye pi online paw ma tin khe da ba tarin ta Mari Monti ka akhu lo pyo ba de
jma ko thait kha cha paw yi ywe de lou ya ba သူပြောသမျှကအမျိုးသမီးတွေကိုအလွန်အင်မတန်မုန်းတင်မှုပါကျမကိုထိခိုက်စေပါတယ်ကျမရဲ့ခုံသိက္ခာကျမအမိသားစုကိုထိခိုက်စေပါတယ
်သူမကိုနောက်ရောက်ခံစောင့်ကြည့်နေသူနဲ့သူ့အပေါင်းဖော်တွေရဲ့အွန်လိုင်းပေါ်ကနေချင်းချောက်တိုက်ခိုက်မှုတွေကို2018ခုနှစ်ကတည်းကရင်ဆိုင်ခဲ့ရတာလို့မိုင်ယာမီအခြေစိုက်သတင်းတောက်မာရီကပြောပါတယ်ကနဦးမှာတော့ဒီတိုက်ခိုက်သူတွေကသူမရဲ့အားကစားသတင်းထောက်အလုပ်ကိုတိုက်ခါချတိုက်ခိုက်ဖို့ကြိုးစားခဲ့ကြတာဖြစ်ပေမဲ့တခါတည်းမှာပို့ပြီးတော့ပြင်းထန်အချင်းကြီးပိုးစိတ်လာပြီးကိုကြီးလည်းရောက်ချင်းချောင်မှုတွေပါပါလာတယ်လို့သူမကပြောပါတယ်သူမကိုနောက်ရောက်ခံစောင့်ကြည့်သူကဗနီဇွဲလာကဖြစ်ပြီးသူ့ရဲ့အပေါင်းဖော်နောက်လိုက်တွေကမိုင်ယာမီမှာနေတဲ့မွန်တီးရှင်မိသားစုကိုဓာတ်ပုံရိုက်ယူချပြီးနောက်ရောက်ခံစောင့်ကြည့်သူကအွန်လိုင်းပေါ်ကိုအဲ့ဒီဓာတ်ပုံတွေတင်တယ်လို့သူမကပြောပါတယ်
ကဲ
အမျိုးသမီးတွေဘေ့စ်ဘောအကြောင်းပြောလို့မရဘူးကျမဆိုရင်အဲ့ဒီအကြောင်းဘာမှမသိဘူးလို့တောင်ရေကောင်းရေးနိုင်ပါတယ်ဘေ့စ်ဘောအကြောင်းကျမသိရှိနားလည်မှုနဲ့ပတ်သက်ပြီးတော့ပြစရာအထောက်အထားလည်းမရှိပါဘူးဒါပေမဲ့ကျမရဲ့ဂုံသိက္ခာကျမအိမ်ထောင်ရေးကျမကလေးတွေအပေါ်ပုံကိုရေးအရာတိုက်ခိုက်မှုကတော့ဘာမှမဆိုင်တဲ့ကိစ္စပ
ါမွန်တီးစ်ကဒီကိစ္စကိုအမေရိကန်အနာပိုင်တွေကိုတိုင်ကြားပြီးမဲ့လဲသူမကိုတိုက်ခိုက်သူကပြိပကဖြစ်တာကြောင့်အနာပိုင်တွေဘက်ကလုတ်ပေးနိုင်တာသိမရှိပါဘူးဒီလိုတွေ့ကြုံနေရတာကသူမတယောက်တည်းတော့မဟုတ်ပါဘူးICFG သတင်းသမားများအတွက်နိုင်ငံတကာစင်တာနဲ့ကုလသမဂ္ဂအဖွဲ့အစည်း UNESCO တို့ပူးရဲလည်လာချက်မှဆိုရင်အမျိုးသမီးသတင်းသမားတွေရဲ့83ရာခိုင်နှုန်းအွန်လိုင်းအကြမ်းဖက်မှုတွေကြုံရကြောင်းတွေ့ရှိထားပါတယ် ICFG က Nivela Shabia ကတော့လည်လာချက်မှပါဝင်ခဲ့သူပ
ါ Voices of ကိုလိုကိုပဲအာယုံဆိုင်နေကြတဲ့အမျိုးသမီးသတင်းတောက်တွေကတော့ခံစားချက်ဆိုတာကိုရှေ့တန်းမတင်ချပါဘူး
online ပေါ်ကထိုးနဲ့ချင်းချောင်မှုတွေဟာဆိုရင်စိတ်သက်ရေးရထိခိုက်စေနိုင်သလိုဝေဖန်ခံရနိုင်တဲ့ကိစ္စတွေမှာနှုတ်ပိတ်ရှောင်ရှားသွားစေတယ်လို့ကျွမ်းကျင်သူတွေကထောက်ပြကြပါတယ်။သတင်းထောက်မာရီယာနာဘီလိုဆိုကအခုလိုပြောပါတယ်
။ Colera Sandeha မြို့သမီးလောက်ဖို့ကင်ဗက်တွေက social media မှာ post တွေမတင်ကြတော့ပါဘူး။တချို့ကတော့တိုက်ခိုက်မှုတွေကြောင့်သတင်းသမားဆက်မလုပ်ကြတော့ပါဘူး။ဒါကတိုက်ခိုက်သူတွေရဲ့အဓိကရည်မှန်းချက်ပဲဖြစ်ပါတယ်။
online ကနေတီပါနှောက်ရက်သူတွေဟာဆိုရင်ဂန္ဓာဘောင်းဆောင်ကနေထွက်ပေါ်လာတာပါနိုင်ငံတကာအမျိုးသမီးမီဒီယာဖောက်ဒေးရှင်းရဲ့ဒုတိယအမှုဆောင်ညွှန်ကြားရေးမှူးနာဒီဟော့ဖ်မန်ကအခုလိုပြောပါတယ
် you have governments you
အစိုးရတွေရှိပါတယ်အာဏာရှင်လိုမျိုးခေါင်းဆောင်တွေရှိပါတယ်ဩဇာရှိသူတွေအဖွဲ့အစည်းတွေရှိပါတယ်လူတွေကိုမခံကြည့်မခံတာဖြစ်အောင်ပြောဆိုကြတယ်လူတွေကို troll လုပ်နေကြသူတွေလည်းရှိပါတယ
်။သတင်းသမားတွေကို online ပေါ်ကနေတိုက်ခိုက်ကြလေရှိပေမဲ့ကြားမှခွဲခြားတိုက်ခိုက်မှုတွေကတော့အမျိုးသမီးသတင်းသမားတွေကိုပို့ပြီးတော့ပြစ်မှတ်ထားကြတယ်လို့ကျွမ်းကျင်သူတွေကပြောပါတယ်။နိုင်ငံတကာအမျိုးသမီးများ Media Foundation က Nadia Hoffman ကအခုလိုဆက်ပြောပါတယ်
။ They're being critical
ရုပ်ရည်တင်ပြန်ကိုဝေဖန်ကြတယ်။ဒါမှမဟုတ်လေအမျိုးသမီးဖြစ်တဲ့အတွက်တချို့ကိစ္စတွေမှာနားလည်နိုင်စွမ်းမရှိဘူးလို့တိုက်ခိုက်သူတွေကရှုမြင်ကြပြီးညံရင်နှိမ်ပါတယ်ဆိုပြီးလဲဝေဖန်ကြပါတယ်
အမျိုးသမီးသတင်းသမား၅ဦးမှတဦးဟာဆိုရင်အွန်လိုင်းပေါ်မှာထိပါနှောက်ယှက်ခံရတာကနေတဆင့်အပြင်မှာပါတိုက်ခိုက်ခံရတာဒါမှမဟုတ်လဲစော်ကားခံရတာမျိုးတွေရှိတယ်လို့ပြောဆိုကြကြောင်း ICFG ရဲ့လေ့လာချက်ကတွေ့ရှိပါတယ်သတင်းတောက်တွေကိုအကာအကွယ်ပေးရေးအရေးယူဆောင်ရွက်ဖို့နဲ့တာဝန်ရှိသူတွေတာဝန်ခံလာစေရေးအတွက်အရေးပေါ်ဆောင်ရွက်ဖို့လိုအပ်တယ်လို့ကြံ့ကျင်သူတွေကပြောပါတယ်ဒီလိုမဆောင်ရွက်နိုင်ခင်မှာတော့အွန်လိုင်းအကြမ်းဖက်မှုများစန့်ကျင်ရေးညွန်ပေါင်းအဖွဲ့လိုမျိုးအဖွဲ့တွေကအွန်လိုင်းပေါ်ကနေအကူအညီနဲ့ပံ့ပိုးပေးနေကြပါတယ်ရှင
်မတေချာမရေရာမှုတွေနဲ့ပြည့်နှက်အပြောင်းအလဲတွေများတဲ့ကမ္ဘာကြီးမှာကျမတို့ကြားတယ်လို့မြင်တယ်လို့ဖြစ်မလာတဲ့အခါအမှန်တရားကိုရှာဖွေကြရပါလေတဲ့င်းကိုတပိုင်းတစပဲကြားသိရတဲ့အခါအယုတ်အကြီးမဲ့သွားနိုင်ပါတယ်အချက်အသေးကာလတွေမှာကျမတို့ရဲ့အိမ်မက်တွေမျောလင်းချက်တွေပိုကောင်းတဲ့မနှက်ဖြန်တွေကိုတောင်းကြပြီးတာတွေကတဲ့င်းလွတ်လပ်ခွင့်ပေါ်မှာမူတည်နေပါတယ်ကျမတို့ VOA ကအန်ဒီရဲ့ကြားကတဲ့င်းတွေကိုတင်ဆက်ပေးနေပါတယ်ကဘာကြီးနဲ့ချိတ်ဆက်ပေးပြီးအမှန်တရားကိုစောင့်ခြင်းပေးနေပါတယ် VOA America အတန်ကသတင်းမှန်တွေကိုဖတ်ပေါင်းစုံကတင်ပြပေးနေပါတယ်ရှင
် VOA ရုပ်သံကနေအင်္ဂါနေ့မြန်မာပိုင်းစီစဉ်တွေကိုဆက်လက်ထုတ်လွှင့်နေပါတယ်အခုတော့ပတ်စစ်စီစဉ်တွေကိုသတင်းတော်မဆုနဲ့စကြပါတယ်အနာသိစစ်ကောင်စီစတင်ကောင်ထဲပေါ်နေတဲ့ပြည်သူစစ်မှုတော်ဥပဒေကြောင့်ထိုင်းနိုင်ငံကိုတရားဝင်ရောတရားမဝင်ပါလူငယ်အများပြထွက်လာကြချိန်မှာထိုင်းနိုင်ငံအတွင်းမြန်မာနိုင်ငံသားတွေနဲ့ပတ်သက်လို့ထိုင်းအာဏာပိုင်တွေကပုံပြီးတင်ကြလိုက်ပါတယ်။ရန်ကုန်ကသတင်းတောက်ပတ်စုကိုကိုသားညူဦးကတင်ပြထားပါတယ်ခင်ဗျာ
။အနာသိစစ်ကောင်စီကထုတ်ပြန်လိုက်တဲ့ပြည်သူ့စစ်မှုထမ်းဥပဒေပြရဟာမြန်မာနိုင်ငံတွင်းသာမကပဲနဲ့အင်းကြီးချင်းနိုင်ငံတွေအထူးသဖြင့်ဒီအင်းကြီးချင်းထိုင်းနိုင်ငံကိုအတော်လေးကိုရိုက်ခတ်ပါတယ်။မြန်မာနိုင်ငံသားအများပြနေထိုင်လုံလောက်ကန်နေကြတဲ့ထိုင်းနိုင်ငံတွေကိုမြန်မာနိုင်ငံသားလူငယ်တွေရရလမ်းကြောင်းကနေပြီးတော့ဝင်လာတာတွေရှိလို့ထိုင်းအာဏာပိုင်ကြီးဘက်ကစီးပင်းတွေတင်းကျလာပါတယ်။ထိုင်းနိုင်ငံတွင်သွားမဲ့ဒီတရားဝင်နိုင်ငံကူးဗီဇာလျှောက်ထားမှုတွေတိုးလာတာကြောင့်ဗီဇာလျှောက်ထားမှုကြန့်ကြာမှုတွေကြုံလာရသလိုပဲနေဆက်တစ်ချောင်းမှလည်းထောက်ထားမဲ့ဝင်လာတဲ့မြန်မာနိုင်ငံသားတွေကိုထိုင်းနိုင်ငံဘက်ကဖမ်းဆီးမှုတွေတိုးလုပ်လာပါတယ်။ထိုင်းမြန်မာနေဆက် client တစ်ခုဖြစ်တဲ့တက် client တွင်နိုင်ငံသားဧည့်သည်တွေလာလို့ရှိရင်အဲစင်းတိုင်ကြရမယ်ဆိုတာကိုတက်ခိုင်လူမှုကြီးကြပ်ရေးအာဏာဝင်တွေဘက်ကသတိပေးထုတ်ပြန်မှုတွေလှုပ်လာပါတယ်။ဒါလိုမျိုးတင်းကျပ်မှုတွေနဲ့အတူပဲထိုင်းနေဆက်မျိုးတွေမှာဖမ်းဆီးမှုတွေလည်းတိုးလာတယ်လို့နေဆက်နေမြန်မာနိုင်ငံသားတူဦးကပြောပါတယ်
။ခုနကလက်မှတ်တွေနဲ့ဒီမှာနေတဲ့လူတွေလက်မှတ်တွေလောက်ထားတဲ့လူတွေအဲဒီလိုဆိုတာရှိနေတယ်ဆိုတော့ကြာလူတိုင်းကအင်းရှင်အင်းမဆိုတာတက်ကုန်ကအကုန်လုံးပဲပေါ့အရှင်တော့ကလက်မှတ်ဟောင်းသမားတွေအစ်သမားတွေအားလုံးကအကုန်လုံးဆက်စင်းတယ်ခါလားဆန်ကြောအခုကလူပစ်တွေလည်းများလာတယ်အမှနောက်ပြီးလူဟောင်းတွေလည်းရှိတယ်လူပစ်တွေလည်းများလာများလာတဲ့ဆက်ကြတော့ဒီရဲတွေကအဖန်ကြီးတွေများတယ်သမောင်းဖန်ကြီးတွေသမောင်းရဲဆက်တာအကုန်လုံးဖန်တယ်ဒီတိုင်းနေတဲ့ဖန်ဆင်းမှုတွေရတယ်ဟောနော်ဖန်ဆင်းမှုတွေရနေတဲ့ခါကျတော့သူတို့အဲ့အမိတ်ကိုထုတ်တာပဲဆိုအင်းကျက်လေသူတို့အောက်ကအောက်ကတွေတရားမွန်နဲ့ညီလမ်းနေမှာပို့လောက်လာတော့လောက်လာနိုင်ပို့ဆိုးတော့အခုဒီကြည့်မက်ကမျိုးပေါ်မှာပို့တော့ဆိုးပြီးအရင်က3,500လောက်ပို့ရရတဲ့ဥစ္စာကအခုက4,000တပေါင်းပေးမှလုတ်လုတ်ပေးတယ်ဆိုအလကားနေပေါ်မှာပြီးသားဟုတ်မှဥစ္စာဟိုဘလူးမူတော့မှာတော်တယ်တော်တယ်ဆက်တဲ့ပြင်းကြီးလိုပဲညညအာမတ်တောင်းနေကြတာခေတိုင်းနေတိုင်းတော့ဒါသူ့နေတာပါ
ထိုင်းလူဝင်မှုကြီးကြပ်ရေးထုတ်ပြန်ချက်ရတော့နိုင်ငံသားတွေအနေနဲ့24နိုင်တွင်အစည်းအဝေးတိုင်ရမှာဖြစ်ပြီးတော့ဒါကိုပြတ်ခွက်မယ်ဆိုရင်တော့ဒဏ်ကြီးအများဆုံးပတ်သက်1000လောက်ထိပေးဆောင်မှာဖြစ်ပါတယ်။ထိုင်းနိုင်ငံအတွင်းမြန်မာလူသားတွေကိုကူညီပေးနေတဲ့အဖွဲ့တွေကလည်းမြန်မာတွေတရားမဝင်ဝင်ရောက်လာမဲ့နီးလန်းဟာဒုက္ခများစေတာမို့လို့တရားဝင်နီးလန်းတွေပဲထိုင်းနိုင်ငံအတွင်းလာရောက်ဖို့တိုက်တွန်းနေကြပါတယ်။ထိုင်းကာကွယ်ဝင်ကြီးကလည်းထိုင်းနိုင်ငံအတွင်းစစ်ကောင်စီစန့်ကျင်တဲ့မြန်မာရေးလှုပ်ရှားမှုတွေကိုသူတို့စောင့်ကြည့်နေပြီးတော့လက်ရှိအချိန်မှာတော့ထိမ့်မနိုင်သိမ့်ရတဲ့အခြေအနေမျိုးမရှိဘူးလို့ပြောဆိုပါရယ်စစ်မှုမထမ်းမနေရဥပဒေထုတ်ပြန်ပြီးတဲ့နောက်ထိုင်းနိုင်ငံတကူထွက်ပြေးလာတဲ့ကြီးလက်ဒေသကမြန်မာပြည်သူအရေးအတွက်သိမ့်မများသလိုသူတို့ဟာမကြခင်မှာတော့မြန်မာနိုင်ငံတဲကိုပြန်သွားကြမှာဖြစ်တယ်လို့လည်းသူကပြောပါရယ်ထိုင်းနိုင်ငံတဲမှာခြေချနေထိုင်ဖို့အတွက်ရွှေ့ပြောင်းလာကြတဲ့မြန်မာနိုင်ငံသားတွေပဲရည်ရှိတည်ထိုင်ကြမှာဖြစ်တယ်လို့ထိုင်းကာကွယ်ဝင်ကြီးဆူတင်ကလောင်ဆန်ကပြောထားပါရယ် ထိုင်းနိုင်ငံတဲကူနေဆက်ကနေဖြတ်ကျော်ဝင်ရောက်နိုင်တဲ့နောက်ထပ်လမ်းကြောင်းတစ်ခုဖြစ်တဲ့ကင်းပြည်နယ်ဖျားသုံးစုမြို့ကိုလည်းမြန်မာနိုင်ငံဘက်ကရောက်လာသူတွေတော်များများရှိလာတယ်လို့ဒေသခံတွေကပြောပါတယ်ရောက်လာသူတွေဟာဒီမြို့ရင်းမှာပဲလက်တလုံးငှားရမ်းနေထိုင်သူတွေရှိတယ်လို့ပဲထိုင်းနိုင်ငံဘက်ကကူးသွားသူတွေလည်းရှိတယ်လို့ဆိုပါတယ်ဖေဖော်ဝါရီလတတိယပတ်လောက်မှာဖျားသုံးစုမြို့ကိုဝင်ရောက်လာသူတွေဟာတရက်ကို1000ကျော်လောက်ရှိတယ်လို့ဒေသခံရှင်မောင်တူကပြောပါတယ်
เดี๋ยวจะทําชวนแล้วแต่ตอนนี้น่ะเราอีหลอกมันไม่เอาอะกูที่กูไม่ทอดทีเนาะบารมานี่กูปู่ยาล่ะยาล่ะยาล่ะพี่ก็ดีกูตอนนี้แข็งอยู่มื้อเย็นเย็นนี้ดีอ่ะเดี๋ยวสอลันจองเนี่ยไม่กล้าอ่ะจะย่อว่ะน้องเนี่ยแล้วเนี่ยก็ตะปาปาวินเนาะตะล่ะยาล่ะเว้ยกูจะล่ะเออจะย่อว่ะรู้สิแล้วพี่กูว่าตุเจนเนี่ยกูเช็ดตัวดูอึ่งกินแล้วไม่กินแล้วไม่มีตั้วจ่าล่ะเว้ยอะเนี่ยบ้องสงมาอัชชะบางนี่บักมีล่ะเนี่ยကျိုးလည်းရှိတဲ့ချင်းပါကညာ
ဖျားသုံးစုလမ်းကြောင်းအပြင်မြောက်ဒီမြဆောက်ဘက်ကနေလေလူငယ်တွေအတော်များများထိုင်းနိုင်ငံတွေကိုဝင်ရောက်နေပါတယ်တရားဝင်လမ်းကြောင်းကနေပြီးတော့ထွက်ခွာသူတွေရှိသလိုပဲတရားမဝင်မောက်ခိုလမ်းကြောင်းကဆင်သွားသူတွေလည်းရှိနေတာပါတရားဝင်လမ်းကြောင်းနဲ့တွေ့ရောက်ဖို့ကြိုးပမ်းသူတွေတဲရန်ကုန်မြို့ကထိုင်းတန်ယုံမှာဗီဇာလျှောက်ထားသူဥယျဟာ9000ကျော်ရှိပါပြီဆိုပြီးတော့တန်ယုံပြောင်းခွင့်ရသူကပြီးခဲ့တဲ့ဖေဖော်ဝါရီလ22ရက်နေ့ကပြောထားပါတယ်လျှောက်ထားသူများလို့ထိုင်းဗီဇာရဖို့ကြံ့ကြာမှုတွေရှိနေတယ်လို့ပဲနေဆက်ကနေပြီးတော့တရားဝင်ဖြတ်ကျော်မှုမှလည်းတင်းကျပ်မှုတွေရှိလာပါတယ်။ထိုင်းမှာနေဆက်မဲဆောက်မြောက်ဒီအမှတ်တရချစ်ကြီးတဲ့ဓာတ်ကနေပြီးတော့မှတ်ပုံတင်တဲ့ခုနှစ်ရက်နေဆက်ဖြတ်ကျော်လက်မှတ်နဲ့ဝင်ရောက်လာသူတွေကိုရခင်လိုဝင်ခွင့်မပေးတော့ဘဲနဲ့မဲဆောက်ဘက်ကအာမခံသူမရှိရင်ပြန်လွှတ်ပေးနေတဲ့မူဝါဒကိုထိုင်းအာဏာပိုင်ဘက်ကဒီပြီးခဲ့တဲ့ဖေဖော်ဝါရီလ20ရက်နေ့ကစပြီးတော့ကျဉ်းသုံးပါလေ။ထိုင်းနိုင်ငံတွင်းမှာနေထိုင်တဲ့အထောက်အထားရှိသူတဦးကစာရဆာရန်နေပြီးတော့အာမခံပြီးရတဲ့ဒီနေ့လည်းကတိတ်တော့မလွယ်ကူလာဘူးလို့နေဆက်မှာနေထိုင်သူတဦးကပြောပါတယ်
ကျွန်တော်လည်းငယ်ချင်းတရားသူဘက်ကိုလာတယ်ဒီဘက်သူဖေယဝင်မှာပါကန်းနဲ့လက်မလုပ်ကိုလည်းတဲ့အဲ့ဒီလက်မလုပ်ကိုလည်းတခါကျထိုင်းဘက်ကိုရောက်လာတယ်မာထိုင်းဘက်ရောက်လာတဲ့ခါကျတော့သူဂိတ်နံပါတ်တွေရှိတယ်ဂိတ်နံပါတ်ရှိတဲ့ခါကျတော့ကျွန်တော်စီကိုဖုံးဆက်လာတယ်ဖုံးဆက်လာတဲ့ခါကျတော့သူကပြောလဲဆိုတော့အဘိုးနဲ့တစ်ချက်လောက်ကြည့်ပြီးသွားတာအဲ့ဒါသာဖြစ်လို့လည်းငယ်လို့ပြောလို့ဆိုတော့အဲ့ဒီဘက်ကဒီဘက်ကမှနေတဲ့လူအားတွေရောတဲ့အဲ့ဒီကံမှာဒီလူကမဲဆောက်တော့မနေပါဘူးအမလာဆံမှာဝင်လို့ရမယ်အမတ်ဆက်တော့ညံပတ်ကြရပါတော့သူကလည်းပါသွားတယ်အမဆက်နေလူကလည်းဒီလက်မှတ်တွေပါပါတယ်ဟာလေဆက်နေတယ်ဆက်တယ်ကတော့တကယ်ဒီကြလားဒီလူကဒီကံမှာမနေဘူးလေလာဝင်မှန်းနေဆိုမှအဲ့ဒီလူကအမဆက်နေလူရှိမှဒီဘက်ကိုလာခွင့်ပေးတယ်ကိုပြဿနာတော့ကိုပမာနေတယ်ပဲတစ်ခေးမှနေတယ်ပါလို့ရတော့အကောင်အမဒီကဟိုပန်းရောက်ကအကောင်လုံးမိတ်တူကြည့်ရတော့အကောင်လုံးယူပါမှာလေ
ဝိုင်းရီအတွက်ထိုင်းနိုင်ငံမှာရရအလို့လောက်ကန်နေဖို့ဝင်ရောက်ထားသူတွေဟာလည်းမြန်မာနိုင်ငံမှာစစ်မှုထမ်းဥပဒေကြီးရပေါ်လာတဲ့နောက်တော့နေဆက်ဖြတ်ကျော်လက်မှတ်တွေကိုသက်တမ်းမတူးတော့ဘဲနဲ့ထိုင်းနိုင်ငံထဲမှာပဲနေထိုင်နေကြပါတယ်။ဒီလိုအခြေအနေတွေကြောင့်လည်းထိုင်းအာဏာပိုင်ဘက်ကစီစစ်တင်းကျပ်မှုတွေပူပြီးတော့တိုးလှုပ်လာတယ်လို့အလို့သမားကြီးလှူရှားသူတွေကပြောပါတယ်။တချိန်ထဲမှာတော့မြန်မာနိုင်ငံထဲမှာဖြစ်နေတဲ့ငွေကြေးပြည်ပခါတွေကြောင့်ထိုင်းနိုင်ငံရဲ့နေဆက်ကုန်သွယ်ရေးကျဆင်းခဲ့တယ်လို့ထိုင်းစစ်မှုလုံခြုံရေးအဖွဲ့ချုပ် FTI ရဲ့ဒုတိယဥက္ကဋ္ဌကပြောပါတယ်။မြန်မာနိုင်ငံနဲ့နေဆက်ကုန်သွယ်မှု 17.1 ရာခိုင်နှုန်းရော့ချပြီးတော့မလေးရှားနိုင်ငံနဲ့ 17.8 ရာခိုင်နှုန်းအပြင်ကမ္ဘောဒီးယားနိုင်ငံနဲ့ 19.2 ရာခိုင်နှုန်းထိကျဆင်းခဲ့တယ်လို့ဆိုပါတယ်။ထိုင်းနိုင်ငံကြားရေးဒုတိယဝန်ကြီးဆီယာဆက်ဖလောင်ကတ်ကွန်ကမြန်မာရေးနဲ့ပတ်သက်လို့နိုင်ငံတွင်းကအဖွဲ့အစည်းတွေနဲ့အတူအာဆီယံဖွဲ့ဝင်နိုင်ငံတွေအနေနဲ့ဒီအိန္ဒိယနဲ့လက်တွဲဆောင်ရွက်ဖို့လိုအပ်တယ်လို့ဆိုပါတယ်။ဒါပေမဲ့လည်းပြပလူတွေရဲ့ပါဝင်လှုပ်ဆောင်နိုင်စွမ်းကအကန့်အသတ်ရှိနေပြီးတော့မြန်မာရေးအတွက်မြန်မာနိုင်ငံတည်းကသက်ဆိုင်သူအဖွဲ့အစည်းတွေကပဲဒီပြဿနာကိုအဓိကဖြေရှင်းရမှာဖြစ်တယ်လို့လည်းထိုင်းနိုင်ငံကြားရေးဒုတိယဝန်ကြီးကပြောခဲ့ပါတယ်။ရန်ကုန်ခြေစိုက်တဲ့ပြည်ရှက်တန်ယုံကြီးကကန်အိုဖရယ်တီကလည်းစစ်ကောင်စီကထုတ်ပြန်လိုက်တဲ့စစ်မှုမထမ်းမတရားဥပဒေကြောင့်အင်းချင်းနိုင်ငံတွေနဲ့ပြည်ပကိုထုတ်ဖို့ကြိုးစားနေတဲ့လူငယ်တွေပုံပြီးတော့များလာတယ်လို့သူ့ရဲ့တန်ယုံရဲ့လူမှုကွန်ရက်ကတဆင့်ပြောပါတယ်။ဒါပြင်ရွေရောက်ပြီးသူတွေစစ်မှုအထမ်းနေရအမိပေါ်မှာမြန်မာပြည်သူတွေစိုးရိမ်ပူပန်နေရတာကိုလည်းသူ့အနေနဲ့ဆက်လက်နားလည်တဲ့အကြောင်းပြောခဲ့ပါတယ်။စစ်ကောင်စီကစတင်ကောင်းတဲ့ပုံမဲ့ပြည်သူစစ်မှုထမ်းဥပဒေကြောင့်စစ်ထဲမဝင်လို့တဲ့လူငယ်တို့ကတော့ပြည်ပထုတ်ခွာမဲ့လမ်းကြောင်းကိုပို့ပြီးရွေးချယ်ခဲ့ကြပါတယ်။တရားဝင်လမ်းကြောင်းနဲ့တွားရောက်ဖို့ပြင်ဆင်နေသူတွေအပါအဝင်တချို့ကတော့အကြောင်းမျိုးမျိုးကြောင့်တရားမဝင်လမ်းကြောင်းကိုရွေးချယ်ပြီးတော့ဒီအင်းဒီချင်းနိုင်ငံတွေကိုဝင်ရောက်ဖို့ကြိုးပမ်းနေကြပါတယ်။ဒီလိုအချိန်မှာပဲထိုင်းအာဏာပိုင်ဘက်ကလည်းစီမင်းအစ်စ်တွေချပြီးတော့နေဆက်ကနေဝင်ရောက်လာသူတွေကိုပို့ပြီးတော့တင်းတင်းကြပ်ကြပ်စစ်စစ်တာတွေရှိနေတဲ့အခြေအနေကိုဒီသတင်းပိုက်ရဲ့သတင်းတောက်မှတ်စုအစီအစဉ်ကနေပြီးတော့တင်ဆက်လိုက်ပါတယ်ခင်ဗျာကျွန်တော်ပါနေပ
ါတင်းတော့မစုပါအခုတော့စီးပွားရေးပဲလက်ကြအောင်ပါမြန်မာလူထုပေါ်စစ်တပ်ရဲ့ချက်ချုပ်ရက်စက်မှုတွေကိုကာကွယ်နိုင်ရေးအတွက် မြန်မာစစ်တပ်ကိုလက်တက်လေသုံးလောင်စာစီနဲ့နိုင်ငံခြားငွေကြေးတွေမရရှိနိုင်အောင်ပြစ်မှတ်ထားအရေးယူဆောင်ရွက်ကြဖို့နိုင်ငံတကာအသိုက်အဝန်းကိုကုလသမဂ္ဂလူ့ခွင့်ရေးဆိုင်ရာမဟာမင်းကြီးကတိုက်တွန်းလိုက်ပါတယ်မြန်မာနိုင်ငံမှာစာနာမှုအကူအညီတွေပေးနိုင်ရေးကလည်းအဟန့်တဖြစ်နေပါတယ်ဒီသတင်းပတ်စီးပွားရေးအစီအစဉ်မှာမတ်သိငီထိုက်တင်ပြထားပါတယ်ခင်ဗျာ
နိုင်ငံတော်လက်နက်ကင်ပြည်ပခရီပြင်းထန်နေပြီးစာနာမှုအကူအညီလိုအပ်နေသူ18တန်းခွဲကျော်ရှိနေတယ်လို့ကုလသမဂ္ဂကခန့်မှန်းထားတာပါဒါပေမဲ့လိုအပ်နေသူတွေထံစာနာမှုအကူအညီပေးနိုင်ရေးအတွက်စစ်တပ်ကလုံးဝနှိပါပိတ်ပင်ကန့်သတ်ထားကြောင်းကုလသမဂ္ဂလူ့ခွင့်ရေးမဟာမင်းကြီးဘောကတ်ထက်ကကုလသမဂ္ဂညီလာခံမှာပြောကြားခဲ့ပါတယ
် Military imposed restrictions have almost completely
အထက်ကလူသားချင်းစာနာမှုအကူအညီဖြန့်ဝေမှုတွေကိုစစ်တပ်ကအလုံးစုံဒီပါကန့်သတ်ပိတ်ပင်ထားပါတယ်။အိမ်တွေကိုမီးရှို့ပါတယ်။ရခိုင်နဲ့တခြားနိုင်ငံတဝမ်းဒေသတွေကိုချိတ်ဆက်ထားတဲ့ဒေပုဆောင်ရေးလမ်းကြောင်းတွေကိုပိတ်ထားပါတယ်။ဒါကြောင့်မို့လို့စာနာရေးအခါအကြီးအကျယ်မလုံလောက်မှုတွေဖြစ်ပြီးတော့အဆမတန်ဈေးတက်ကုန်ပါတယ်။မိသားစုအများစုကတနေ့ကိုထမင်းတနက်ပဲစားကြရပါတော့တယ်။ခရီးတွေမှာလည်းအာဟာရမပြည့်ဝမှုတွေဖြစ်နေပြီးဆိုတဲ့အစီအစဉ်တွေလည်းရရှိထားပါတယ်။ကိုယ်ဆောင်မျိုးသမီးတွေကြားမှာရောက်ရှောက်မှုများတဲ့အကြောင်းအစင်ခံချက်တွေလည်းရရှိပါရယ
်မြန်မာနိုင်ငံအနှံ့ပြည်ပခတွေပေါ်ပေါက်နေရမှာရခိုင်ပြည်နယ်မှာအခြေအနေတွေပိုဆိုးလာနေသလိုနိုင်ငံအနောက်မြောက်ဖက်နဲ့အရှေ့တောင်ဘက်ဒေသတွေမှာလည်းတိုက်ပွဲတွေကြောင့်အခုဆိုရင်တနိုင်ငံလုံးမှာနေရစွန့်ခွာရသူ 1.9 တန်းကျော်ရှိနေပြီလို့လဲ UNHCR ကုလသမဂ္ဂဒုက္ခသည်များဆန်ရယုံကပြောပါရယ်ရခိုင်ပြည်နယ်မှာပြီးခဲ့တဲ့နှစ်နိုဝင်ဘာလကစခဲ့တဲ့ပြည်ပခရီနောက်ပိုင်းကုန်းလန်းရေလန်းပိတ်ဆို့မှုတွေကြောင့်စားနပ်ရိက္ခာနဲ့ကုန်စည်တွေရှားပါးစည်းကြီးလာခဲ့ကြောင်းလည်းဖော်ပြပါတယ်။လက်ရှိတိုက်ပွဲတွေဖြစ်နေတဲ့ရခိုင်ပြည်နယ်မင်းပြမြို့နယ်တွင်မှာလည်းစစ်ပီးရှောင်သူအများအပြားရှိနေပြီးအဓိက73စီအပါအဝင်ကုန်စည်နှုန်းကြီးမြင့်မှုနဲ့ရင်ဆိုင်နေရတယ်လို့လည်းဒေသခံဦးတန်းဝင်းလှိုင်က VOA ကိုပြောပါတယ်။
ကျွန်မအဲ့စာလိုက်ပေါ့နော်ကျွန်မစာလိုက်ရွှေအိတ်ကိုလေးပင်းရပြည့်ရက်ဒီကလီတာကိုနှစ်ပေါင်းဝဲသုံးပေါင်းကျော်ပြီးကြောက်ရတယ်အဲကျွန်တော်မလာခင်ဒီမှာနှစ်ပေါင်းဝဲပြီးဈေးပြန်ကြနှစ်ဆက်ကြေးအခုကနံပါတ်ဆက်ကြေးဆက်ကြေးလို့
ဟုတ်ကဲ့
နံပါတ်ဆက်ကြေးဆက်ကြေးကဒီဆက်နေတဲ့အတော်ဒိုးဒိုးနဲ့ပဲသွားလာနေရတော့အဲအဲ့မှာလည်းစီစင်းလုံးကလည်းဆောင်းလာပါတယ်ကျန်သေးကလည်းဈေးကြီးရောက်လာပါတော့ကျင်းလာသွားတာကိုကြောက်ကိုရသွားတာလေ
တရုတ်ရင်းနှီးမြုပ်နှံမှုတွေရှိရာကြောက်ဖြူမှာလဲတိုက်ပွဲတွေကြောင့်မတည်ငြိမ်ဖြစ်နေပါတယ်ကုန်စည်နှုန်းကြီးမြင့်မှုနဲ့ကြုံနေရပေမဲ့စားနပ်ရိက္ခာပြက်လက်မှုအထူးတော့မကြုံရသေးသောကြောက်ဖြူဒေသခံဦးထွန်းကြည်က VOA ကိုအခုလိုပြောပါတယ
်ဒီကတဘာဝလျောက်အဲရှာစားလို့ရတဲ့စာမျိုးရှိရဆိုတော့နည်းနည်းအခက်အခဲရှိတာကတော့ဥမာကျဲသွန်တို့စီးဝါတို့ပေါ့နော်အဲ့လိုမျိုးဟိုဘောဒီစာစီရောဘောလေခန်ကြတာကမထွက်တဲ့ဟာတွေကတော့နည်းနည်းအဲကုန်စင်းလုံးကြီးတဲ့ဘောမှာကုန်စင်းလုံးကြီးတဲ့နောက်တစ်ခုကတော့ဓာတ်စီဘောလေဆက်သုံးစီဘောဆက်သုံးစီတွေကတည်ယူခွင့်မရှိတဲ့အခါကျတော့ခိုင်မှာကုန်စင်းလုံးတွေအရန်ဒီဆက်သုံးစီစင်းလုံးတွေအရန်အမြင့်နေတာလည်းရှိတယ်ဆိုတော့အရင်ကဆက်လီနေငေါပိုင်းတဲ့လူတွေကလည်းအကုန်ဟိုအရင်ခက်ခက်လို့လက်နဲ့လော်ပြီးတော့ပြန်ပြီးတော့ဖမ်းရဖမ်းလေနော်အဲ့လိုမျိုးကတော့အခက်အခဲရှိရပဲရှိပါတယ်ဆိုတော့တခြားစာဝင်တွေရဲ့အကျွတ်ကြတော့ခိုင်မာကခိုင်ကိုပိုက်ဆိုးကြလို့ဘာမှဟိုတိုက်ဖြုံမှာမဟုတ်ဘူးဆရာမ
ဒါပေမဲ့ရခိုင်ပြည်နယ်နဲ့ပြည်မာကြီးဘက်ကိုဆက်သွယ်မှုလမ်းကြောင်းကလေရင်ပြန်တမ်းမှုတစ်ခုသာရှိတော့တဲ့အနေအထားလို့လည်းသူကပြောပါတယ်။ရခိုင်ပြည်နယ်မြို့တွေနဲ့ကြေးရွာတွေကြားကူးတန်းသွားလာရေးကမလုံခြုံတော့တဲ့အခြေအနေဖြစ်နေသလိုလေရင်နဲ့ရခိုင်ကိုပြန်လာကြသူတွေမှလည်းအဖမ်းဆီးတွေရှိတယ်ဆိုတဲ့သတင်းတွေလည်းထွက်ပေါ်နေပါတယ်။စစ်ကောင်စီကတော့ဒီသတင်းတွေကိုညှင်းပါတယ်။ဦးထွန်းကြည်က VOA ကိုအခုလိုပြောပါတယ်။
လို့ရရပေါ်ရန်ကုန်ကိုသွားမယ်ဆိုလို့ချင်းသွားလို့ရတယ်ရန်ကုန်ကနေလာမယ်ဆိုလို့ချင်းလာလို့ရတယ်ဒါပေမဲ့အဲ့နေဘက်မကြည့်ရတယ်ကိုသွားလာခွင့်မရှိဘူးနောက်ပြီးတော့ဒီကုန်စည်စီစဉ်မှုအလုံးကိုရပ်တန့်ထားတယ်ဒါကတော့ကုန်လိုက်ရောရေလိုက်ရောဟိုပိုက်ဆိုထားတဲ့သဘောပေါ့ဟုတ်
ထိုင်းမြန်မာနယ်စပ်ဒေသတွေမှာလည်းတိုက်ပွဲတွေရှိနေပြီးစစ်ရှောင်တွေလည်းအများပြားရှိနေတာပါကူညီပေးရဲ့အဖွဲ့အစည်းတွေအတွက်တော့တိုက်ပွဲတွေအခြေအနေပေါ်မူတည်ပြီးထောက်ပံ့ကုန်စည်ဝယ်ယူရရှိမှုအခက်အခဲတချို့ရှိကြောင်း Freelance Volunteer မြန်မာကမလင်းလင်းက VOA ကိုပြောပါတယ်
ဝယ်ရတာတော့အဆင်ပြေပါတယ်ဒါပေမဲ့ဒီတိုက်ပွဲအချိန်ကြီးကြောက်ကုန်လမ်းကြောင်းကြီးပိတ်ဆို့တယ်ဆိုတော့အချိန်ကြီးမျိုးဆိုလို့ရှိရင်ဈေးခုန်တက်သွားတဲ့အချိန်ကြီးတွေ့ကြုံရတယ်တခါတလေမှဆိုလို့ရှိရင်တော့ဝယ်ချင်တဲ့ပစ္စည်းပေါ့နော်တော်ပြီးတော့မှပြီးချင်တဲ့ပစ္စည်းရှာဝယ်လို့မရဘူးအထူးသဖြင့်ဒီကျောက်တော့ကရဒီစတေရှင်နရီပိုင်းနေဆိုလို့ရှိရင်တော့နည်းနည်းလေးခက်ခဲတယ်ဒီဖက်ကိုရောက်ရင်လည်းဈေးကြီးတယ်ဆိုတဲ့အခြေအနေလည်းရှိပါတယ
်မြန်မာနိုင်ငံရဲ့စီးပွားရေးအခြေအနေကိုနိုင်ငံတကာငွေကြေးရှင်ပုံငွေအဖွဲ့ IMF ကလည်းဖေဖော်ဝါရီလကအလို့သဘောတီးတန့်ဆွေးနွေးကြပါတယ်မြန်မာနိုင်ငံရဲ့စီးပွားရေးကြံ့ခိုင်မှုဘန်ဒါရေးနဲ့ငွေကြေးဆိုင်ရာအခြေအနေရင်းနှီးမြှုပ်နှံမှုနဲ့တခြားသောအချက်အလက်တွေကိုသုံးသပ်ဖို့18လကျော်ကြာနှောင့်နှေးကြံ့ကြာနေတဲ့အခြေအနေကိုအလို့သဘောဆွေးနွေးခဲ့ကြတာဖြစ်ပေမဲ့အသေးစိတ်ကိုတော့မထုတ်ပြန်ပါဘူးအမေရိကန်နဲ့ဥရောပသမ္မတဖွဲ့ဝင်နိုင်ငံတွေကတော့မြန်မာအချက်တဲ့ဖြည့်ရှင်းဆောင်ရွက်နိုင်မယ့်အခြေအနေတွေကိုကုလသမ္မတလူ့အခွင့်အရေးဆိုင်ရာညှိနှိုင်းခံမှမေးမြန်းကြပါတယ်ကုလသမ္မတလူ့အခွင့်အရေးမဟာမင်းကြီးဘိုလ်ကာထက်ကတော့မြန်မာစစ်ကောင်စီကိုပြစ်မှတ်ထားဒဏ်ခတ်အရေးယူချဖို့ထပ်ပြီးတိုက်တွန်းသွားပါတယ်ရှင်
I repeat my call to the international community.
စစ်တပ်အနေနဲ့ရဲသားတွေကိုဆက်လက်ဖိနှိပ်ချိုးနှိမ်ဖို့လိုအပ်နေတဲ့လက်နက်လေယာဉ်စီးနိုင်ငံခြားသုံးမျိုးတွေမရအောင်လို့တတိယရောက်ရည်ယူဆောင်ရွက်မှုနဲ့ရိုဟင်ဂျာတွေအပါအဝင်မြန်မာပြည်သူတွေအားလုံးပေါ်ရက်ဆက်ကြမ်းကြုတ်မှုတွေကိုတားဆီးနိုင်ရေးအားထုတ်ဆောင်ရွက်နိုင်ကြဖို့နိုင်ငံတကာအတိုင်းအဝန်ကိုထပ်ပြီးတော့တောင်းဆိုပါရစေ
။မတ်တင်ဂျီထားရဲ့စီးပွားရေးအစီအစဉ်ဖြစ်ပါတယ်။အခုတော့လူမှုရှုကဲအစီအစဉ်ကိုဆက်ချင်ပါတယ်။မြန်မာနိုင်ငံမှာစစ်အာဏာသိမ်းမှုကြောင့်အိမ်နဲ့ဝေးရာရောက်သွားကြတဲ့လူငယ်တွေအနာဂတ်ရည်မှန်းချက်တွေတောက်ပြတ်မသွားအောင်ဘလို့စူးစမ်းနေကြရတဲ့ဆိုတော့ကာတိုရုပ်ပုံဖန်တီးသူဟယ်ရီနဲ့မဆုမြတ်မုံကမေးမြန်းထားပါတယ
်မြန်မာနိုင်ငံမှာစစ်တပ်အာဏာသိမ်းလိုက်လို့ဒီဘဝအခြေအနေတွေပြောင်းလဲသွားတွေ့ရတဲ့မှာအထူးတိုက်ဆုံးကလူငယ်တွေလို့ပြောရမမှားပါဘူးအနာဂတ်ရည်မှန်းချက်အပြည့်နဲ့လူငယ်တော်တော်များများရည်မှန်းချက်အတိုင်းရှင်းပြဆက်နိုင်အောင်ဖြည့်ခဲ့ကြရပါတယ်အဲ့ဒီထဲမှာဒီ animation director ဖြစ်ချင်တဲ့လူငယ်ကိုဟယ်ရီလည်းတယောက်ပါပါတယ်ဆရာနာသိမှုကိုစတင်နေသူတွေကိုထောက်ပို့ရင်းလုပ်ရင်းနဲ့ဘေးလွတ်ရာထွက်ပြေးခဲ့ရတဲ့လူငယ်တယောက်ဖြစ်ပါတယ်။ရီမန်းချက်တွေကိုခဏလက်ရှိမှာဘေးဖယ်ထားရချိန်မှာကိုယ့်ရဲ့ဖန်တီးနိုင်စွမ်းတွေပျောက်ပြတ်မသွားအောင်လို့ဘလို့စူးစမ်းနေတယ်လဲဆိုတာကိုဟယ်ရီကိုမေးကြည့်ဖြစ်ပါတယ်
။အာနာမသိချင်တော့ကကျွန်တော်စီမှာအလုပ်တစ်ခုရှိရပါတော့နော်ကျွန်တော်အဲ့ကုမ္ပဏီတစ်ခုမှာအလုပ်လုပ်နေရဒီပါ technology ဘိုင်းမဲ့ကျွန်တော်တုတ်တာပါနော်။အဲ့တော့တကယ်လို့အာမသိကြော်ဆိုကျွန်တော်မှာအဲ့တုန်းကဘယ်လိုမျိုးအခြေအနေရှိလဲဆိုကျွန်တော်အလုပ်လေးလုပ်မယ်ပြောလို့ဆိုလို့ရှိရင်ဒီအလုံးတစ်ဖက်နဲ့ပဲကျွန်တော်ဝါနာပါတဲ့ဒီပုံဆွဲတာတို့ animation ထုတ်တာတို့တစ်ဖက်နဲ့ကျွန်တော်လေးတာစဉ်းနှန်းတတ်မယ်အဲ့လိုမျိုးစဉ်းစားရတာပေါ့နော်တကယ်တော့အဲဒီမန်းချက်ကြီးကပြေးသွားနေတယ်မဟုတ်ပြီမဲ့နည်းနည်းလေးတော့အိတ်လမ်းလေးပေါ်ရောက်နေတာပေါ့နော်တကယ်လို့အိတ်အာသိန်းတာဖြည့်ခဲ့လို့ဆိုရင်ကျွန်တော်ဥပမာအလုပ်လေးလက်ရှိနေမယ်အဲကျွန်တော်ဝါနာပါရတာလေးလုပ်နေမှာဆိုအရင်အခုလိုမျိုး struggle ရောမလုပ်နိုင်အောင်
အိုအာနာသိန်းကတော့အချိန်လေးကတော့ပြောင်းသွားတယ်ပေါ့လေဆိုတော့အခုလက်ရှိမှာကိုပါရီလုံနေရလဲဆိုတော့မရှင်းပြပါလား
အခုကျတော့အခုကျွန်တော်ဒေါ်လာလေးမှာဟိုပါဝင်မှုတက်တယ်နော်ပုံဆွဲအောင်ပို့ပြီးလေ့ကျင့်ချက်တယ်ပြီးတော့အရှင်ကကျွန်တော်ဖြစ်ရှင်ခဲ့တဲ့ animation character အိမ်မက်ကိုလည်းဆက်ပြီးတော့မှတ်နေရပါတော့ဟို animation တွေပို့ပြီးတော့ try ဖြစ်ပါအဲ
့တော့ပြောရမယ်ဆိုရင်တော့ကိုဖြစ်ရှင်တဲ့ပေါ့နော်ဒီမန်းချက်တိုင်းဟိုဖြစ်မလာသေးပေမဲ့လက်ရှိပေးတဲ့အချိန်ဒီမှာဒီကိုဝါသနာပါတဲ့ကိုကျွမ်းကျင်တဲ့ပုံဆွဲတာကိုဒီအချိန်ဒီပေးတဲ့အတိုင်းလုပ်နေရဆိုတော့ဒီကိုမျှော်လင့်ချက်အိမ်ဘက်တွေကိုဟိုမစွန့်လွတ်လိုက်သေးဘူးလို့ရောပြောလို့ရမှာရှင
်တကယ်တော့ဒီအချိန်လေးဖြစ်သွားတဲ့အချိန်တော့ဖြစ်နိုင်လို့လို့ထင်တာပေါ့နော်ငါဒီအိမ်မက်တွေရောက်ဝေးသွားရင်ဖြစ်နိုင်ရောလို့ထင်ပေမဲ့ဖြစ်ပေမဲ့လည်းတူရတာပေါ့နော်တကယ်တော့ပူအရင်ရက်ကပူပြီးတော့ရုံးကန်သွားတာတခုတော့ရှိရအောင်နော်ပူပြီးတော့ရုံးကန်ရတယ်ဒါပေမဲ့လည်းအဲဒီမက်ကူကတော့ဆက်ပြီးတော့ဘယ်လိုမှတ်နေဆဲပေါ့နော်အခုလည်းဆက်ကြည့်ရနေတယ်
ဒီ2023ခုနှစ်ဒီဟိုဒုက္ခသည်များအထိမ်းမှန်တယ်ပေါ့နော်ကုလသမဂ္ဂ UNH ဆီကဒီနိုင်ငံတကာဟိုဒုက္ခသည်လူငယ်တွေအတွက်ကိုအနုပညာပြန်ပွဲလုပ်ပါတယ်အဲ့မှာကိုဟယ်ရီဆွဲတဲ့ဒီအိမ်ဝေးသူရဲ့မျှော်လင့်ချက်ပုံလေးက Star Award ဆုရတယ်ပေါ့လေဆိုတော့အဲ့ဒီပုံကိုကြည့်လို့ရှိရင်ဒီရည်မှန်းချက်တွေပျော်ရွှင်မှုတွေနှွေးထွေးမှုတွေနဲ့ပေါ့နော်အားလုံးကိုဝေးတဲ့နေရာဟိုရောက်နေလဲဆိုတော့ခံစားမှုရတယ်ပေါ့လေနောက်အထူးသဖြင့်ကဒီပုံမှာဒီအသက်21နှစ်အရွယ်အလူငယ်တယောက်ရဲ့မျှော်လင့်ချက်ကိုဗာမြင်ရလဲဆိုတော့ဒီဘွဲအုပ်ထုပ်ပုံလေးကိုမြင်ရပါတယ်ဆိုတော့အဲ့ဒါကဒီလူငယ်တယောက်ရဲ့မျှော်လင့်ချက်ကိုထင်ထားနေရလို့ထင်တယ်ပေါ့လေဆိုတော့ဒီပုံကကိုဟယ်ရီကိုအတွက်ကိုဆွဲခဲ့တာပါအဲ့ဒီပုံကြောင့်လည်းရှင်းပြပါလား
ဟုတ်တယ်ပေါ့နော်ကျွန်တော်ကိုပဲပြန်ဆွဲဖြစ်တာပါနော်အဲ့တကယ်တော့အဲ့ကောင်းချင်ရောကိုတယောက်ကတော့လာပြူတာပေါ့နော်ဒီတိုင်ပွဲလေးရောရှိရင်ကိုချိန်ဝင်လာတာအဲ့တော့โอเคจ่ายพี่มาซุปิแล้วอ้ายไลค์เชียร์ได้แต่ไลค์พี่แล้วเล่นหน่าจริงแต่แม้นอกจากว่า3ท้ามีอ่ะ 哦，因为你啊，我为我呢，把这为小小拿来，因为为你啊，所以啊，在那批钱哪里，批钱哪做啊？在退税就得我呢，哎嘛，在那那新鲜的嘛，一公的嘛，退一个税就得。哎嘛，退他哈，在外面，嘛，嘛不要交啊嘞，路费哈的东西，在那不要钱路费呐。啊，没要嘞，没要交嘞，都哎，退耶，不要再碰的，没要不要碰的，在那不要再碰退的了。你你那退一下，哎呀，他比没，那这个怎么再来呀？这个怎么再来呀？我呢？你中间玩嘛，他一般的啊，人家经济，然后第二个呗，然后第五一般的个呗，现在嘛，就是话男的是特别少家了。第一个，然后第二的又提到什么？一般的啊，不标多，不稀有。我现在呢，我跟我来说来家了，什么？最多来说，现在上面男的不稀有，跟我现在也加了，了。就话呢，就七点，我呢，那个那些老家的话，什么的话，啊，我嘛来，就新闻啊，我嘛来不多，我不啊，主要比如说在面那个在面的。阿罗伊尼亚，佮你阿罗，我也哥哥天天在罗呗，我现在上班，你还没需要我，那阿妈罗罗来咪阿罗是，你阿罗伊对阿罗伊冇啦，哎，什么调查啦，哎哟，我哥伊阿嘛，把笔开，把笔钱给阿你，我那把笔钱给阿，我先嘛，之后之后咧，之后挨我不知道咩，我当然伊嘛咧，包完咧，我不罗没有勇敢咧，做阿没有咯，先阿咧，办人需要，那一办了，你那个康桥的那个先，我来说，当然伊做来呀，真好，而且。用个话嘛，他嘛，然后妈妈对个物业要要讲话说啊，那那要哎呀，那那要太贵了喏。哎，以前我那做做票务个做诶，还要提加拉伊嘛，来比较贵，伊嘛个比如讲开 form 嘞是吧？喏，哦，提加修改啥子呢？我伊嘛是修改修改啥？哎呀，修不下来不做诶，我喏，啊，修下来就流行，懂吗？你要叫我啊，伊娘嘛，叫你要去开物业，但伊没来。
เอ็มเลี้ยวสุกันเอาไว้ยังยืดจีบเอาเนาะลุงเอ็มตรงเนี้ยด้วยมาบ่เนาะดิลุงเนี้ยมาเนี้ยอภิญญาเลยพิจารณาด้วยจำพ่อลูกดิโกเฮริบ่าวเว็บบอดดิอนาคตเลี้ยงในช่องเนี้ยลุงเอ็มยังไอชีบาร์เลยสิโรลุงเอ็มไรมาเลยดิลูกบุตรตายวันเดียบ่เนาะสิโรตัวเองวันไหนเนี้ยเฮียเชนเต็มยุสิเต็มยุสิสีทาร์เลยดิลุงเอ็มไรมาชีบาร์เลยสิโรดิเฮียเชนเนี้ยดิลาฮัตอภิญญาตัวบ่จวกกันอยู่บาลังที่โอเฮียจีเดลูกโกเฮริขยุนทาร์เ
ကိုမှရှိတဲ့ဟာပဲလူတွေကအဲ့လိုပါပဲကိုမှရှိတဲ့ဟာပဲဘူတီပြီးအမမကြာခဏရလို့ထင်တာပဲလောက်ကြာတော့နော်အဲ့တော့ကိုမှရှိတဲ့အရေးအချင်းကိုသုတ်ကန်တာဘယ်လောက်တိလိုလဲဆိုတော့တိုးပါတယ်တကယ်လို့ဘွာရုပ်86ဝင်တော့တွေးထားလို့ရှိရင်ကိုမှရှိတဲ့အရေးအချင်းကိုအများနဲ့အဲ့လိုမျိုး upgrade လုပ်နေဖို့ဓာတ်ရုပ်အများသုတ်ကန်ပြီးတော့အမဆက်မှတ်နေဖို့ကတော့အနေနဲ့ဟိုတတော်အရေးကြီးရမှာ86မယ်ဆိုရင်ဒါလိုအပ်တဲ့အရာလို့ဘယ်တော့ထင်ပြတော့ခုအရေးကြီးရာချင်းမှာကျွန်တော်ချက်ပြောချင်တာဗာအရေးကြီးရလဲဆိုတော့ဟိုကိုဒီလိုတွေဖြစ်နေရယ်ဒီဘက်ကိုထွက်ပြေးလာရယ်တရားနေထွက်ပြေးလာရယ်သူရောက်ထွက်ပြေးလာရယ်ဆိုတာမေ့စေချင်ဘူးသူတို့တကယ်တော့အခုကိုရလူရကိုနိုင်ငံမှာကိုအေးအေးချမ်းချမ်းနဲ့ကိုလုံးရှင်နဲ့အိမ်မက်ကိုပတ်ကိုမှတ်ပြီးနေဝင်ကြီးရဲ့လူတွေကအခုလိုမျိုးတောင်ရင်မြလျှောက်ပြေးနေရတာဘသူကြောင့်လဲဆိုတော့မမေ့သွားဘူးသူစလို့ကိုရဲ့ဘဝအမှန်ပေါ့နော်ကိုတကယ်ရောက်ရမယ့်နေရာတစ်ခုသင်ရောက်ဖို့ကျွန်တော်တို့လုံးဆရာရှိတာဟုတ်ပါမယ်ပေါ့နော်အဲ့ဒါကျွန်တော်မေ့သားဖို့လိုပါတယ်အဲ့ဒါလေးတစ်ခုတော့ကျွန်တော် remind လုပ်ချင်ပါတယ
်ဆရာနာသိမ်းလိုက်လို့အနာဂတ်လမ်းလျှောက်ခဲ့ရတဲ့လူငယ်ကို Harry ဖြစ်ပါတယ်လက်ရှိအချိန်ကြီးကြောင့်အိမ်မက်တွေကိုအကောင့်ထဲမပေါ်နိုင်သေးပေမဲ့သူ့ရဲ့ရင်းမှန်းချက်တွေအတိုင်းတနည်းဖြစ်အောင်လို့စူးစမ်းသွားမယ်လို့ပြောပါတယ်ရှင်ကျွန်မဆူမြတ်မောင်ပ
ါ VOA American တန်ရဲ့သတင်းမှန်သတင်းမြန်တွေကို Telegram လူမှုကွန်ရက်စာမျက်နှာမှာလည်းရှုစားနိုင်ပါပြီ VOA Telegram စာမျက်နှာလိပ်စာ t.me/bamisviewnews မှာ join လုပ်ပြီးထိတ်ဆက်လိုက်တာနဲ့ထိတ်တန်းရောက်သတင်းတွေကိုဖြန့်ချိခြင်းနဲ့ကြိုင်းနဲ့ထဲရရှိနိုင်မှာပါ VOA Telegram တရားဝင်စာမျက်နှာက VOA Bamis ဆိုတဲ့နာမည်နဲ့ Blue Mark အပြာရောင်အမှတ်လေးပါတာပြည်ပြည်ချင်ပါတယ် VOA သတင်းတွေပေးသက်စီအများဆုံးပေးပို့နိုင်ဖို့အစဉ်ကြိုးစားနေပါခင်ဗျာ
VOA ရုပ်သံကအပတ်စဉ်အစီအစဉ်တွေကိုဆက်လက်တင်ဆက်နေပါတယ်အခုတော့တက်တန်းရောက်သတင်းတော်ရဲ့အလဲပါစတူမြောက်ကမ္ဘာအချမ်းသာဆုံးဖြစ်ပြီးအာရှဒေသမှာအချမ်းသာဆုံးကလေးကျွဲသတိကြီးမူကက်ရှ်အမ်ဘနီရဲ့ပါတွေအာနတ်မြေမင်္ဂလာပွဲကျူဆင်နွဲပွဲမှာကမ္ဘာနာမည်ကြီးတွေအပါအဝင်လူထထောင်ကျော်တက်ရောက်ခဲ့ကြပါတယ်ဒီလိုနာမည်ကျော်ကြားသူတွေအမှုပညာသတင်းတွေကိုတက်တက်အောင်စီစဉ်မှာမအေးတန်နဲ့ကျော်ကတင်ဆက်ထားပါတယ်
ကမ္ဘာအချမ်းသာဆုံးစက်တုံးမြောက်ဖြစ်ပြီးအာရှဒေသမှာအချမ်းသာဆုံးဂရိဇေတထေးကြီးမူကေ့ရှ်အမ်ဘန်နီရဲ့သားတွေအားနည်းရဲ့မင်္ဂလာပွဲကိုဆင်နွှဲမှုမှာဖရီဟာနာကမလာတရနေ့ကလာပြီးဖြောပြေးသွားခဲ့ပါတယ်။ Love Story ဟာနာတရအိန္ဒိယကိုဖြောပြေးဖို့လာရောက်သွားခဲ့ပြီးနောက်တစ်ခေါက်ထပ်ပြီးပြန်လာခြင်းတယ်လို့ပြောထားတာပါ။ဂျန်နာကလေးစိမ့်မှာတရင်နောက်တွေကိုသူအိန္ဒိယကိုချစ်သွားပြီ Can't wait to be back အမြန်ဆုံးပြန်လာခြင်းနဲ့လို့ပြောသွားခဲ့ပါတယ်။အာနဲ့ရဲ့မင်္ဂလာပွဲကိုဆင်နွှဲမှုကကမ္ဘာဒေသကြီးတထေးကြီးတွေကမ္ဘာကျော်အမှုပညာရှင်တွေပါဝင် APA တဲ့1200ဖိတ်ကြားပြီးတော့3ရက်တိုင်းကျင်းပတာပါ။ American တထေးကြီး Bill Gates Facebook တထေးမဇာကဘတ်တို့လည်း APA တဲ့ထဲမှာပါဝင်ပါတယ်။ဘောလိဝုဒ်အကျော်မော်တွေလည်းလာရောက်ကြတဲ့ထဲမှာတော့မင်းသားရှီရိုခန်တို့ဆယ်မန်ခန်တို့လည်းတွေ့ရပါတယ်။တန်းကလေးကျွဲတတိကြီးအမ်ဘနီရဲ့သားငယ်ဆုံးအာနန်ကအသက်28နှစ်ရှိပြီဖြစ်ပြီးတော့တွဲနေရကြာပြီဖြစ်တဲ့သူရဲ့ချစ်သူရက်ဒီကာမာချန်အသက်29နှစ်နဲ့လက်ထတာဖြစ်ပါတယ်။အကျိုးဆင်နွှဲပွဲကိုမလာတရနေ့မှာစတင်ပြီးတော့နိုင်ငံအနောက်ပိုင်းဂူဂျရက်ပြည်နယ်ဂျမ်နာကမြို့မှာ၃ရက်ကျင်းပခဲ့တာပါ။တကယ်မင်္ဂလာဆောင်ကတော့ဇူလိုင်လမှာကျင်းပမှာဖြစ်ပါတယ်။သူတို့ဆောင်တွေကဖေဖော်ဝါရီ28ရက်နေ့တုန်းကတော့ဒေသခံရွာသူရွာသား5000ကျော်ကိုညစာနဲ့တည်ခင်းခဲ့ပါတယ်။အော်စကာဆုတွေတစ်ချို့ရွေးချယ်ရခြင်းမှာပါနေတဲ့ရုပ်ရှင်အင်္ဂလိပ်ဘာသာစကားနဲ့ရိုက်ကူးတင်ဆက်တဲ့ကိုရီးယားရုပ်ရှင်က Past Lives A Day of War များဆိုတဲ့ရုပ်ရှင်ကရဲ့ Director Ceiling Song နဲ့မင်းသား TO Euro 3ရဲ့ရုပ်ရှင်ကြောင့်အဖြစ်နဲ့တောင်ကိုရီးယားပြည်သက်တွေနဲ့တွေ့ဆုံခဲ့ပါတယ်။ဒီရုပ်ရှင်ကားကိုတောင်ကိုရီးယားမှာမလ6ရက်နေ့ရုံမတင်ခင်တတိယပတ်လို့ဆိုးမျိုးတော်မှာပြည်သက်တင်နဲ့တွေ့ခဲ့ကြတာပါ Past Lives ကားကိုတော့နိုင်ငံသားသားကိုရီးယားအမှုပညာရှင်တွေနဲ့ရိုက်ထားပါတယ်ကိုရီးယားနယ်ပေါ် American ရုပ်ရှင်မင်းသမီးရဲ့ဂျာမနီမှာမွေးဖွားခြင်းဖြစ်တဲ့ကိုရီးယားမင်းသားတို့နဲ့ကနေဒါနိုင်ငံသားကိုရီးယားဒါရိုက်တာရိုက်ကူးထုတ်လုပ်ထားတာပါထရိုက်တာစီလန်းဆောင်ကသူနိုင်ငံရဲ့ချားတိုင်းပြည်တစ်ခုမှာရွှေပြောင်းအခြေချနေထိုင်ရတဲ့သူ့ဘဝအတွေ့အကြုံကနေပြီးတော့ဒီရုပ်ရှင်ကိုဖန်တီးတာဖြစ်ပါတယ်။တိတိဆဆပြောရမယ်ဆိုရင်သူကတောင်ကိုရီးယားကလည်လာတဲ့သူ့ရဲ့တငယ်ချင်းရဲ့သူ့ရဲ့မျိုးသားရဲ့နဲ့နယူးယောက်မှာဘာထိုင်ပြီးတော့စကားတွေပြောပြတာကိုစိတ်ကူးကွန်မြူပြီးတော့ဒီရုပ်ရှင်ကိုဖန်တီးဖြစ်ခဲ့တယ်လို့သူကသတင်းစာရှင်းလင်းပွဲမှာသတင်းတောက်တွေကိုပြောသွားပါတယ်။ဒီရုပ်ရှင်ကားမှာပါဝင်တဲ့ခေါင်းဆောင်မင်းသားကလည်းဂျာမနီမှာဝေးဖွားခြင်းပြင်းတာမလို့ဇယုန်နဲ့အန်ဂိုက်ဖြစ်ပါတယ်။နိုင်ငံသားမှာမွေးဖွားခြင်းပြင်းပြီးတော့သူ့လိုမျိုးနိုင်ငံသားကပြောင်းလာနေကြတဲ့သူတွေနဲ့ပေါင်းတော့ဒီလိုလူတွေရဲ့ခံစားချက်ကိုနားလည်လို့ဇယုန်ထဲမှာစိတ်ညစ်ထည့်ပြီးတော့တရုတ်ဆောင်ဝင်ရတာဝမ်းသာမိတယ်လို့သူကပြောထားတာပါ။ဆိုးမျိုးတော်မှာပြုလုပ်တဲ့ရုပ်ရှင်အထူးပွဲမှာတော့ဒါရိုက်တာဆောင်းနဲ့မင်းသား TOU တို့တောင်ကိုရီးယားပြည်သက်တွေနဲ့ရင်းရင်းနှီးနှီးစကားတွေပြောဓာတ်ပုံတွေတွေ့ရနေရှိခဲ့ကြပါတယ်။ဒီရုပ်ရှင်ကငငယ်ကကွဲသွားပြီးတော့နှစ်တွေကြာကြီးကြာမှပြန်တွေ့ကြတဲ့တငယ်ချင်းနှစ်ယောက်ကြောင့်ဆဲရင်တည်းပြီးတော့ရိုက်ကူးထားတာပါ။လိုရာနဲ့ဟေဆန်တို့ငငယ်ကတောင်ကိုရီးယားမှာအတူတူကြီးပြင်းခဲ့ကြပါပဲလေ။တယောက်ကမိသားစုနဲ့တူနိုင်ငံသားကိုရောက်သွားတော့ကွဲသွားခဲ့ရတာဖြစ်ပါတယ်။သူတို့နှစ်ဦးလူကြီးတွေဖြစ်သွားကြပြီးတော့မှနယူးယောက်မှာပြန်တွေ့ကြတာပါ။ဒီရုပ်ရှင်ကမနစ်ကဆန်ဒန်ရုပ်ရှင်ပေါ်တော့မှစတင်လိုက်ကလေးကလူတွေချီးကျူးခဲ့ကြပါတယ်။2024မလ10ရက်နေ့မှာကျင်းပမယ်။Academy စုပေးဖွဲ့အတွက်ဒီရုပ်ရှင်ကအကောင်းဆုံးဇာတ်ကားဆုနေရာအတွက်တစ်ချို့ရွေးခန့်ထားရတာပါ။ဒီဇာတ်ကားကအကောင်းဆုံးဇာတ်ကားဆုအတွက် Oppenheimer ရော Anatomy of a Fall တို့နဲ့အရှင်းပြနေရတာဖြစ်ပါတယ်။သူကအကောင်းဆုံးမူရင်းဇာတ်ညွှန်းဆုနေရာအတွက်လည်းတစ်ချို့ရွေးချယ်ခံထားရပါတယ်ရှင
်။ဒီနေ့အတွက်ပတ်စဉ်စီစဉ်တွေကတော့ဒီလောက်ပါပဲခင်ဗျာ။ခုတော့သတင်းချစ်ချက်ကိုပြောပြပေးပါမယ်။လက်ဗနတောင်ပိုင်းဟက်စ်ဘိုလာလက်နက်တူလောင်ယုံတွေကိုပြစ်ပတ်ထားပြီးလေကြောင်းကတိုက်ခိုက်ခဲ့လို့လက်ဗနကနေပြစ်လွတ်လိုက်တဲ့ဒုံးကျည်အများပြားကိုလည်းကြားပြဟန်တားခဲ့တယ်လို့အစ္စရေးကတနင်္လာနေ့ကပြောပါတယ်။ဂါဇာတောင်ပိုင်းခိုင်ယူနစ်ဒေသမှာလည်းလေကြောင်းတိုက်ခိုက်မှုတွေကိုလုပ်ခဲ့တဲ့အပြင်ဂါဇာမြောက်ပိုင်းမှာလည်းမြေပြင်ထိုးစစ်ဆင်နေခဲ့တယ်လို့အစ္စရေးစစ်တပ်ကသတင်းထုတ်ပြန်ထားပါတယ်။အပြစ်ကရစဲရေးဇာနုံမြောက်ရေးသဘောတူညီချက်သစ်ဖြစ်တဲ့အမေရိကန်သမ္မတဂျိုးဘိုင်ဒန်ရဲ့အဆိုပြုချက်ကိုကာတာနိုင်ငံကကြားဝင်ဆက်ဆက်ပေးနေသူတွေနဲ့အစ္စရေးဟာမတ်စ်တဘက်ကပယ်ချခဲ့ကြပါတယ်။အနောက်မာမိတ်နိုင်ငံတွေအနေနဲ့ဆက်လက်နဲ့ပစ္စည်းတွေကူညီထောက်ပံ့မှုယူကရိန်းသမ္မတဗိုလိုဒီမာဇယ်လန်စကီကစနေနေ့ကပြောကြားလိုက်တဲ့ညစဉ်ဗီဒီယိုမိန့်ခွန်းမှာတိုက်တွန်းသွားပါတယ်။အထူးသဖြင့်ဒုံးကျည်ကာကွယ်ရေးစနစ်တွေကိုထောက်ပံ့ပေးရေးနှောင့်နှေးနေတဲ့အတွက်ယူကရိန်းပြည်သူတွေရဲ့အသက်တွေပိုပြီးဆုံးရှုံးစေတယ်လို့လည်းဇာလန်စကီကပြောကြပါဗျာခင်ဗျာ။တရင်ချုပ်ချက်ကတော့ဒီလောက်ပါပဲခင်ဗျာ။ဒီနေ့အင်္ဂါမနေ့ season ထုတ်လို့ရမှုကမတိကြီးထိုက်ပါ VOA American ရုပ်သံရဲ့မနက်ပိုင်း season 2ကို radio ကလည်းမနက်6နာရီကနေ9နာရီထိလိုက်လို့မီတာ30နဲ့49လိုက်လို့မီတာ190ပြည့် VOA ရဲ့ YouTube နဲ့ Facebook စာမျက်နှာတွေကလည်းဖမ်းယူနားဆင်ကြည့်ရှုနိုင်ပါတယ်သောတက်ရှင်များနဲ့တကွမြန်မာပြည်သူပြည်သားအားလုံးဘေးကင်းကြပါကြပါစေ VOA ကိုနားဆင်တဲ့အတွက်လည်းကျေးဇူးအထူးတင်ပါတယ်ကျွန်တော်တမောင်သားပါ